Welcome to the Voice of America in Burmese.
Mingla Bong ne pisu ne manakin phit ja ba si khmyar. Vio American tan Myanmar bai season ga 2018 khu ne August la 31 ye taok ja ni manakin season ni ko American bi daw su myo ro Washington DC ga ni dai yai sat tin pi lo thau lwin pe ni ba bi. Light meter 24 40 52 ga ni phan yu na sin nai ja da lo Vio ye website sa min na phit de Bambis.voanews.com နဲ့ VOA Facebook စာမျက်နှာ VOA Bambis Newsroom မှာလည်းတစ်ချိန်နဲ့တပြေးညီနားတော်တာဆင်နိုင်ကြပါရခင်ဗျာကျွန်တော်ကတော့ဆက်မိုးပြီးပါခင်ဗျာအခုမနေ့ကအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ
်မင်္ဂလာမနေ့ခင်ဗျာခင်ဗျာဒီကနေ့မနေ့ဖက်သတင်းတွေကိုကိုစောဝင်းလိုက်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါကွယ်လွန်သူဂျွန်မက်ကင်းကိုဗီယက်နမ်ကွန်မြူနတီပါတီနဲ့အစိုးရတာဝန်ရှိသူတွေအပါအဝင်လူပေါင်းများစွာအမှတ်တရကုန်ပြုနှုတ်ဆက်ကြပါတယ်ကိုရီးယားစစ်ပွဲအဆုံးသတ်ပြီဆိုတဲ့ကြေညာချက်ကိုမကြခင်သူလက်မှတ်ထိုးထုတ်ပြန်မယ်လို့ဒမနာထရမ့်ကကင်ဂျွန်အွန်းကိုဂရီပေးခဲ့ွယ်ရှိကြောင်းအမေရိကန်သတင်းတွေမှာပြောနေကြပါတယ်။ထိုင်းနိုင်ငံမှာရောက်နေတဲ့ဗီယက်နမ်နဲ့ကမ်ဘောဒီးယားဒုက္ခသည်တွေအဖမ်းခံရတဲ့ပေါ်လူခွင့်ရေးဖွဲ့တွေကစိုးရိမ်ကြောင်းပြောကြပါတယ်။ဒီသတင်းတွေနဲ့အတူတခြားစစ်ဝင်စားပွဲထိတ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အဲ့ဒီလိုသတင်းတွေကြေညာပြီးနားဆင်ကြရမယ့်သတင်းလော်ရီတွေမှာဆိုရင်တော့မြန်မာပင်လယ်ပြင်မှာလူတွေမပါပဲသူတို့ဆက်ကြရောက်ရှိနေတဲ့နိုင်ငံသားကုံတင်မောဟောင်းကြီးနဲ့ပတ်သက်ပြီးတော့ဝါရင်တင်မောကပင်တူဖြစ်တဲ့ဟင်ရီခင်မောင်ရဲ့တုံးသက်ပြောဆိုချက်တွေကိုနားဆင်ကြမှာဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံအပေါ်သမ္မတဒေါ်နယ်ထရမ့်ရဲ့ဝေဖန်ပြောဆိုမှုတရုတ်ကပြစ်တင်လိုက်တဲ့အကြောင်းနောက်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ဒုက္ခသည်တွေရဲ့မစင်မချင်းတစ်ခုတ်လဲမှုတွေကြောင့်တဘာဝပတ်ဝန်းကျင်ထိခိုက်မှုစိုးရိမ်စရာဖြစ်နေတဲ့အခြေအနေစတဲ့သတင်းလာတွေအပြင်နောက်ပိုင်းမှာလည်းအင်္ဂလိပ်စာသင်ခန်းစာကျမ်းမာရေးကဏ္ဍတိုင်းရင်းသားသတင်းလောစတဲ့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဇော်ဝင်းလိုင်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။ကွယ်လွန်သူအမေရိကန်ထက်လွတ်တော်မှဂျွန်မက်ကင်းကိုဗီယက်နမ်အဖွဲ့အစည်း200ကျော်ကကိုယ်စားလှယ်တွေနဲ့တခြားလူပုဂ္ဂိုလ်တွေဟနွိုင်းမြို့တော်ကအမေရိကန်တန်ရုံးမှာဒီသတင်းပတ်တွင်တွားရောက်ဂုဏ်ပြုနှုတ်ဆက်ကြတယ်လို့ဗီယက်နမ်အစိုးရပိုင်း VNA သတင်းဌာနနဲ့ထင်ထုတ်သတင်းဌာနတို့ရဲ့သတင်းတွေမှာဖော်ပြကြပါတယ်။အဲလိုတွားရောက်ဂုဏ်ပြုနှုတ်ဆက်ကြတဲ့အထက်မှာဗီယက်နမ်ထိပ်တန်းကောင်ဆောင်တွေဗီယက်နမ်ကွန်မြူနစ်ပါတီဘူကော်မတီပြည်ပဆက်ဆံရေးကော်မရှင်ဝန်ကြီးဌာနတွေအစိုးရဌာနတွေအဖွဲ့အစည်းတွေနဲ့ဗီယက်နမ်အမေရိကန်အဖွဲ့ကကိုယ်စားလှယ်တွေပါဝင်တယ်လို့ဗီယက်နမ်ပြည်တွင်းသတင်းတွေမှာဖော်ပြပါတယ်။မစ္စတာမက်ကင်းဟာဗီယက်နမ်စစ်ပွဲကာလတွင်ကစစ်အကြံသားတဦးအဖြစ်ဟနွိုင်းမြို့တော်မှာ9နှစ်ခွဲကြာဖမ်းဆီးခံရပြီးနှင်ပန်းနှိပ်စက်ခံခဲ့ရပါတယ်။ဗီယက်နမ်ဒုတိယဝန်ကြီးချုပ်နဲ့နိုင်ငံသားရေးဝန်ကြီးဖန်ဘင်းမင်းကအထက်လွှတ်တော်မှဂျွန်မက်ကင်းဟာဗီယက်နမ်စစ်ပွဲရဲ့စစ်မှုဒဏ်ဟောင်းလွတ်တော်အမှတ်မျိုးဆက်ကိုအမှတ်တင်ကြေညာပြုသူတူဖြစ်ပါတယ်။စစ်ရဲ့ဒဏ်ရာဒဏ်ချက်တွေကိုကုစားဖို့နဲ့ဗီယက်နမ်နဲ့အမေရိကန်ကြားပြီးပြည့်စုံတဲ့မိဖက်ဆက်ဆံရေးဖြစ်အောင်ပြန်တည်ဆောက်ပြီးအားပေးမြင့်တင်တာမှာအဓိကအခန်းကဏ္ဍကနေပါဝင်ခဲ့သူဖြစ်ပါတယ်လို့ပြောပါတယ်။အမေရိကန်ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကလည်းကွယ်လွန်သူအထက်လွှတ်တော်မှဂျွန်မက်ကင်းဟာသူ့ရဲ့မိတ်ဆွေဟောင်းကြီးဖြစ်တယ်လို့ခေါ်ဆိုပြီးမစ္စတာမက်ကင်းဟာဘယ်တော့မှဟောင်းနွမ်းပျက်စီးမသွားတဲ့ကြီးမြတ်တဲ့ဂုဏ်ရည်စွမ်းသတ္တိတိုင်းပြည်တော်ဝန်ထမ်းရွက်မှုဆိုတဲ့စံတမတ်ချက်တွေနဲ့နေထိုင်သွားသူဖြစ်တယ်လို့ပြောပါတယ်။အသက်82နှစ်အရွယ်မှာဩဂုတ်လ25ရက်နေ့ကကွယ်လွန်သွားတဲ့ဂျွန်မက်ကင်းရဲ့ကျွမ်းကျင်ရတဲ့ရုပ်လောင်းကိုပြင်ဆင်ထားရာအရီဇိုနာပြည်နယ်ဖီနစ်မြို့ကပြည်နယ်လွှတ်တော်အစည်းအဝေးအတွင်းမှာဒုသမရဟောင်းဘိုင်ဒန်ကမစ္စတာမက်ကင်းအတွက်အမတ်တရကွန်ပျူစကားကိုကြားသာပြီးနေမှာပြောတာပါ။မစ္စတာဘိုင်ဒန်ဟာဒီမိုကရက်ပါတီကဖြစ်ပြီးမစ္စတာမက်ကင်းကရီပူဘလီကန်ပါတီကဖြစ်ပေမဲ့လည်းသူတို့ကြားမတူကွဲပြားတဲ့နိုင်ငံရေးမြင်တွေကြားမှာပဲနှစ်ပေါင်းများစွာအတူလက်တွဲလှုပ်ဆောင်ခဲ့ကြတာနဲ့မိတ်ဆွေရင်းတွင်ဖြစ်ခဲ့ကြတာကိုမစ္စတာဘိုင်ဒန်ကပြန်ပြောင်းပြောဆိုပါတယ
်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဦးနဲ့စင်ကာပူမှာတွေ့ဆုံစဉ်ကအဲ့ဒီတွေ့ဆုံမှုအပြီးကိုရီးယားစစ်ပွဲပြီးဆုံးကြောင်းကြေညာစာရန်ကိုသူ့အနေနဲ့လက်မှတ်ထိုးထုတ်ပြမယ်လို့သမ္မတထွန်နယ်ထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကိုကတိပြုခဲ့ကြောင်းပြုခဲ့နိုင်တယ်ဆိုတဲ့အကြောင်းအမေရိကန်သတင်းမီဒီယာမှာရေးသားဖော်ပြထားပါတယ်။ဇွန်လအတွင်းကျင်းပခဲ့တဲ့တိတ်တီးဆွေးပွဲအတွင်းမှာသမ္မတထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကိုအဲ့ဒီလိုကတိပေးခဲ့ကြောင်းဆွေးနွေးမှုတွေနဲ့နှိစက်တဲ့အတိုင်းအဝန်တချို့ကိုကိုကပီးအမေရိကန်အခြေစိုက်အဖြစ်အပျက်တွေစုံစမ်းဖော်ထုတ်ရေးသားတဲ့ Vox ခေါ်သတင်းဌာနမှာဖော်ပြထားတာပါ။သမ္မတထရမ့်အဲ့ဒီလိုကတိပေးပြီးတဲ့နောက်မြောက်ကိုရီးယားအနေနဲ့လည်းသူပိုင်ဆိုင်တဲ့နျူကလ িয়ার လက်နက်အများစုကိုဖျက်သိမ်းပေးဖို့တောင်းဆိုခဲ့တယ်လို့ဆိုပါတယ်။နှစ်ဖက်သဘောတူညီချက်အပိုင်းမှာအဲ့ဒီလိုပြောင်းလဲမှုတွေရှိခဲ့တဲ့အတွက်မြောက်ကိုရီးယားဘက်ကပိုပြီးရန်လိုတဲ့အသုံးနှုန်းတွေသုံးဆွဲလာကြောင်း Vox သတင်းဌာနကခန့်မှန်းရေးသားထားပါတယ်။ပြောဆိုထားတဲ့အတိုင်းသမ္မတထရမ့်ကလက်တွေ့မလုပ်ဆောင်တာကြောင့်မြောက်ကိုရီးယားဘက်ကဒေါသထွက်တာဖြစ်နိုင်ကြောင်းသူတို့ရဲ့သတင်းအရင်းမြစ်တွေကိုကိုကာဗီ Vox သတင်းမှာရေးသားထားပါတယ်။ဒီကိစ္စနဲ့ပတ်သက်လို့သမ္မတထရမ့်အစိုးရဘက်ကတော့တစုံတရာတုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူး
။အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကသူတို့ယူဆချက်အားဖြင့် Azov ပင်လယ်နဲ့ Kerch ရေလက်ကြားတို့မှာတွာလာနေတဲ့ နိုင်ငံကရည်ရင်တွေကိုရုရှားတို့ကဟန်တာနှောက်ယှက်နေတယ်လို့ဆိုတာတွေကိုဆက်မလုပ်ဖို့ကြာတာပြင်းကြီးကတောင်းဆိုလိုက်ပါတယ်။ရုရှားနိုင်ငံရဲ့အဲ့ဒီလိုရက်တွေဟာယူကရိန်းနိုင်ငံရဲ့စီးပွားရေးအားနည်းသွားစေဖို့ကြိုးစားတာဖြစ်တယ်လို့ဆိုပြီးရပ်ပစ်ဖို့ပြောတာပါ။အမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရ Heather Nowak ကရေချောင်းသွားလာရေးကိုရုရှားကဟန်တာနှောက်ယှက်တာဟာယူကရိန်းနိုင်ငံထိခိုက်ပြီးမတည်ငြိမ်ဖြစ်အောင်ဆက်လုပ်နေတာရဲ့နောက်ထပ်ဥပမာတွေဖြစ်တဲ့အပြင်နိုင်ငံတကာသတ်မှတ်ချက်တွေကိုဂရုမစိုက်တာလည်းဖြစ်ပါတယ်လို့ပြောပါတယ်။ရုရှားနိုင်ငံဟာအေဘီလာကလေးကကုန်စည်သင်းမောတွေကိုနှောင့်နှေးအောင်လုပ်နေပြီးကုန်တင်သင်းမော16ဆင်းထက်မနည်းယူကရိန်းစိတ်ကမ်းတွေကိုမသွားနိုင်အောင်တားထားတယ်လို့အမေရိကန်ကစွပ်စွဲထားပါတယ်။ယူကရိန်းပိုင်ခရီးမီးယားဒေသကိုရုရှားကတူပိုင်နယ်ဖြစ်တရားမဝင်ရယူပြီးယူကရိန်းရှေ့ပိုင်းမှာရုရှားလူလာတဲ့တီးခြားခွက်ထွက်ရေးဝါဒီတွေနဲ့ယူကရိန်းတပ်ဖွဲ့တွေကြားပြစ်ပခတ်ဖြစ်အောင်2014ခုနှစ်ကလေးကသွေးထိုးလုဆောင်လာတာကြောင့်ရုရှားနဲ့ယူကရိန်းကြားဆက်ဆံရေးအဆင်မပြေဖြစ်နေတာပါအမေရိကန်ဘက်ကအခုလိုတောင်းဆိုထားတာနဲ့ပတ်သက်ပြီးရုရှားဆွေရဘက်ကတုံ့ပြန်ချက်ကတော့ထွက်မလာသေးပါဘူ
း WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးအနေနဲ့ပြုပြင်ပြောင်းလဲမှုတွေမလုပ်ဆောင်ရင်အမေရိကန်ပြည်ထောင်စုကိုအဖွဲ့ရဲကနှုတ်ထွက်မယ်လို့သမ္မတဒေါ်နယ်ထရမ့်ကကြာတာပြည်နေ့က Bloomberg သတင်းဌာနနဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်းချင်းချောက်ပြောကြားလိုက်တာပါဒါဟာ WTO အပေါ်သမ္မတကနောက်တစ်ကြိမ်ထပ်မံဝေဖန်ပြောကြားလိုက်တာလည်းဖြစ်ပါတယ်။သမ္မတထရန့်ကသူပြောတဲ့အတိုင်းသာလက်တွေ့လှုပ်ဆောင်လိုက်မယ်ဆိုရင်အမေရိကန်ပြည်ထောင်စုကိုယ်တိုင်ဦးဆောင်ဖွဲ့စည်းခဲ့တဲ့ WTO အဖွဲ့ကြီးနဲ့ခေတ်သစ်ကမ္ဘာလုံးဆိုင်ရာကုန်သွယ်ရေးစနစ်ကိုထိခိုက်သွားစေနိုင်ပါတယ်။ကမ္ဘာကုန်သွယ်ရေးမှာအမေရိကန်ပြည်ထောင်စုဟာမမျှမတပြုမှုဆက်ဆံခံနေရကြောင်းသမ္မတထရန့်ကမကြာခဏဝေဖန်ပြောကြားလိုက်ရှိပြီးအဲ့ဒီလိုဖြစ်အောင် WTO ကဖန်တီးပေးထားတယ်လို့ဆိုပါတယ်။ဒါပြင် WTO ကိုအရေးယူနိုင်ဖို့သူ့အနေနဲ့လှုပ်ဆောင်ကောင်းလှုပ်ဆောင်နိုင်တယ်မဲလို့သမရထွန်းကပြောဆိုထားပေမဲ့ဘလို့ပုံနဲ့ချီးကန့်ဆောင်ရွက်မယ်ဆိုတဲ့အသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးခင
်ဗျ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေပြီးတော့9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9683လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပါတယ်။ဒီရီကနေတောက်ကြမနေ့ဖက်သတင်းတွေကိုတည်းဆက်လက်ထုတ်လွှင့်နေပါတယ်။ညပေါ်နိုင်ငံကအင်ရှင်ပြည်လက်ခံကျင်းပတဲ့ဤပညာနှင့်စီးပွားရေးကဏ္ဍပေါင်းစုံပူးပေါင်းဆောင်ရွက်မှုဆိုင်ရာဘင်္ဂလားပင်လယ်အော်အစီအစဉ်လို့ဆိုရမယ်။ BIMSTEC ထိပ်သီးအစည်းအဝေးကိုကတ်မန်ဒူးမြို့တော်မှာကြာတာပြင်းနေ့ကစပြီး2ရက်ကြာကျင်းပနေပါတယ်။အစီအဝေးတွင်စီးပွားရေးဆိုင်ရာပိုးပြီးပူးပေါင်းဆောင်ရွက်ကြဖို့ခေါင်းဆောင်တွေဆွေးနွေးဖို့ရှိတယ်လို့ဒေသတွင်းလျှက်စစ်တားအလိုင်းထိစပ်မှုဆိုင်ရာသဘောတူညီချက်တရားကိုလက်မှတ်ရေးထိုးဖို့ရှိပါတယ်။ဒီသဘောတူညီချက်အရဆိုရင်တက်ဆိုင်ရာနိုင်ငံတွေကမှစွမ်းရင်ရောင်းဝယ်လုပ်ဖို့လမ်းပွင့်သွားမှာပါ။ဒီထိပ်သီးအစည်းအဝေးမှာမြန်မာသမ္မတဦးဝင်းမြင့်နဲ့အတူဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစီနာ၊ဘူတန်ဂျာပြတ်အစိုးရဖွဲ့အကြီးအကဲလိုင်ယွန်ပိုရှာရင်ဝမ်ချော့၊အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီ၊သရီလင်္ကာသမ္မတမိုက်ထရီပါလာဆရီစီနာ၊ထိုင်းဝန်ကြီးချုပ်ပရာသုချန်တို့ကြောင့်နဲ့အင်ရှင်နီပေါ်ဝန်ကြီးချုပ်ကတ်ဂါပရာဆာအူလီတို့တက်ရောက်နေပါတယ်။အစည်းအဝေးလာတက်တဲ့တခြား6နိုင်ငံကနိုင်ငံခေါင်းဆောင်တွေနဲ့သမ္မတဦးဝင်းမြင့်တို့တဦးချင်းတီးခြားစီတွေ့ဆုံဆွေးနွေးတာမျိုးတွေရှိမလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး
။ထိုင်းနိုင်ငံမှာခလုံးဝင်းလျှောက်ထားကြတဲ့ဗီယက်နမ်နဲ့ကမ္ဘောဒီးယားနိုင်ငံတွေကတောင်ပေါ်တိုင်းရင်းသားလူနည်းစုဝင်160ကျော်ကိုအနာဘဏီကဖမ်းဆီးထိန်းသိမ်းထားတဲ့အပေါ်စိုးရိမ်ပူပန်ကြောင်းလူခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်။သူတို့အနေနဲ့ဌာနေကိုပြန်ပို့ခံရရင်အပြစ်ပေးအရေးယူခံရနိုင်တယ်လို့ဆိုပါတယ်။အဲ့ဒီခလုံးဝင်းလျှောက်ထားသူတွေကိုဘန်ကောက်မြို့မြောက်ပိုင်းစင်ကြေပုံးအရာမှာထိုင်းအနာဘဏီကအင်္ဂါနေ့ကဖမ်းဆီးပြီးလူမှုကြီးကြပ်ရေးဥပဒေချိုးဖောက်မှုနဲ့ဆွဲချက်တင်လိုက်ကြောင်းထိုင်းနဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကပြောပါတယ်ဖမ်းဆီးခံရသူတချို့ဟာဒုက္ခသည်ဖြစ်ကြောင်းယူအန်စီယာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကအတိအမှတ်ပြုထားတဲ့ကပ်ပြားတွေရှိတယ်လို့ထိုင်းလူခွင့်ရေးရှင်းနေများအဖွဲ့ကပြောပါတယ်အခုဖမ်းဆီးခံထားရတဲ့ဂျာတိုင်းအပါအဝင်တခြားတောင်ပေါ်တိုင်းရင်းသားတွေဟာဗီယက်နမ်နဲ့ကမ္ဘောဒီးယားနိုင်ငံတွေမှာဖမ်းဆီးနှိပ်စက်တာခွဲခြားဆက်ဆံတာနဲ့ဖိနှိပ်ချုပ်ချယ်မှုတွေကြောင့်ထွက်ပြေးလာကြသူတွေဖြစ်တယ်လို့လည်းရှင်းနေများအဖွဲ့ကပြောပါတယ်ကမ္ဘောဒီးယားနဲ့ထိုင်းနိုင်ငံကြားအပြန်အလှန်သဘောတူညီချက်အရဖမ်းခံထားသူ38ယောက်ဟာကမ္ဘောဒီးယားနိုင်ငံကိုပြန်ပို့ခံရနိုင်ကြောင်းဒါပေမဲ့ဗီယက်နမ်နဲ့တော့အဲ့လိုသဘောတူညီချက်ရှိမထားတဲ့အတွက်သူတို့အပေါ်ဘယ်လိုသဘောထားမယ်ဆိုတာမဆုံးဖြတ်ခင်တရားရုံးမှာအမှုရင်ဆိုင်ကြရမှာဖြစ်ကြောင်း45 rights လူအခွင့်အရေးအဖွဲ့ဝင်တွေကပြောပါတယ
်အင်္ဂလန်ပရီးမီးယားလိဂ်ဘောလုံးပြိုင်ပွဲဝင်မန်ချက်စတာယူနိုက်တက်အသင်းရဲ့နီးပြဂျိုဆေမော်ရီညိုကသူ့အသင်းရဲ့ရှုံးပွဲတွေနဲ့ပတ်သက်ပြီးတော့အခုချိန်ဟာစိတ်မချမ်းမြေ့ဖွယ်ရုန်းကန်နေရတဲ့ချိန်ဖြစ်မနေဘူးလားဆိုတဲ့သတင်းတောက်ရဲ့အမေးကိုပြန့်ဖြေတာမှာမြန်မာနိုင်ငံနာမည်ကိုတုံးပြီးတော့ထည့်ပြောသွားပါတယ်
If you do what I did before the game, which was looking at the news and looking at Myanmar, I think that's difficult times.
ပွဲမစခင်မှာကျွန်တော်လုပ်သူလိုမျိုးသတင်းတွေဖတ်တာကိုခင်ဗျားလုပ်မယ်ဆိုရင်မြန်မာနိုင်ငံကသာကြည့်လိုက်ပါ။အ အဲ့ဒါကမှစိတ်မချမ်းမြေ့ပွဲရုန်းကန်နေရတဲ့အချိန်ဖြစ်ပါတယ်လို့မော်ရီညိုကဖြေသွားတာပါသူကဘာကိုညှဉ်းပန်းပြီးပြောဆိုတာလဲဆိုတာကိုတော့အတိအကျထည့်ပြောသွားတာမတွေ့ရပါဘူးမော်ရီညိုဟာအရင်တုန်းကလည်းသူကိုင်းတဲ့အသင်းတွေအရှုံးနဲ့ရင်ဆိုင်ရချိန်မှာအဲ့ဒီအချိန်ကာလတွေမှာဖြစ်ပျက်နေတဲ့ကမ္ဘာပေါ်ကအခြေအနေတစ်ခုခုနဲ့နှိုင်းယှဉ်ပြီးတော့တုံ့ပြန်ပြောဆိုလို့ရှိပါတယ်2015ခုနှစ်တုန်းကဥရောပဒုက္ခသည်အကြတဲ့2006ခုနှစ်တုန်းကကြက်ငှက်ဝတ်တုကွေးရောဂါစသည်အပြင်သူ့အသင်းတွေဘောလုံးဝဲရှုံးရတာဟာအဲ့ဒီအခြေအနေတွေလောက်မဆိုးသေးဘူးဆိုတာမျိုးကာကွယ်ပြောဆိုပြီးတော့တုံ့ပြန်မှုပါတယ်မန်ချက်စတာယူနိုက်တက်အသင်းဟာဩဂုတ်လ19ရက်နေ့တုန်းကအဝေးကွင်းမှာ Brighton အသင်းကို 2-3 ခုနဲ့ရှုံးပြီးဩဂုတ်လ28ရက်တနင်္လာနေ့ကတော့အိမ်ကွင်းမှာ Spurs အသင်းကို 3-6 ပြတ်နဲ့အရေးနေပါတယ်ဒါကြောင့်လဲမန်ချက်စတာယူနိုက်တက်အသင်းဟာဘောလုံးရာသီပြန်စတာတရင်3ပတ်ပဲရှိသေးတဲ့အချိန်အမှတ်ပေးစရာမှာအဆင့်73အထိကျနေပါတယ်
နယ်သာလန်နိုင်ငံကလက်ရာဇဝနိုင်ငံရေးသမားဂီယက်ဝိုင်ဒါစ်ကပရိုဖက်မိုဟာမက်အကြောင်းကာတွန်းပြန်ပွဲကျင်းပမဲ့အစီအစဉ်ကိုကန့်ကွက်တဲ့အနေနဲ့အာဖဂန်နစ္စတန်နိုင်ငံအတွင်းနေတိုးညွန်ပေါင်းအဖွဲ့မှပါဝင်တာဝန်ထမ်းဆောင်နေတဲ့ Dutch တပ်ဖွဲ့ဝင်တွေကိုတိုက်ခိုက်ကြဖို့တာလီဘန်အဖွဲ့ကသူ့တပ်ဖွဲ့ဝင်တွေကိုကြာသပတေးနေ့မှာတိုက်တွန်းလိုက်ပါတယ်။သူရဲ့အဲ့ဒီကာတွန်းပြန်ပွဲကအပြစ်မဲ့ပြည်သူတွေပေါ်အကြမ်းဖက်မှုတွေဖြစ်ပေါ်အောင်လုံဆောင်ပေးရရောက်မှာစိုးရိမ်တဲ့အတွက်ပြန်ပွဲကိုဖျက်သိမ်းမဲ့အကြောင်း Wilders ကကြာသပတေးနေ့မှာမကြေညာခင်မှာပဲတာလီဘန်တို့ရဲ့ချင်းချောက်မှုထွက်ပေါ်လာတာပါ။ကာတွန်းပြန်ပွဲဟာနယ်သာလန်နိုင်ငံသားတွေကမွတ်စလင်တွေအားလုံးအပေါ်ဘာသာရေးအရာဆော့ကားရာရောက်စေတဲ့ရန်လိုတဲ့လုပ်ရဖြစ်ကြောင်းတာလီဘန်ပြောခွင့်ရကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အာဖဂန်တပ်ဖွဲ့ဝင်တွေအနေနဲ့လည်းသူတို့ကိုသူတို့အစ္စလာမ်ဘာသာဝင်လို့ခံယူထားရင်သူတို့လက်နက်တွေကို Dutch နိုင်ငံသားတွေပဲလက်ပြီးတာလီဘန်တိုက်ခိုက်သမားတွေကိုကူညီတိုက်ခိုက်တင်ကြောင်းလဲအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။Resolute Support စစ်စင်ရေးလို့အမည်ပေးထားတဲ့အာဖဂန်မှာရှိတဲ့နေတိုးမဟာမိတ်တပ်ဖွဲ့ဝင်စုစုပေါင်း 16,000 ထဲမှာ Dutch တပ်ဖွဲ့ဝင်100လောက်ပါဝင်ထမ်းဆောင်နေကြတဲ့အကြောင်း Dutch ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အာဖဂန်မှာရှိတဲ့နေတိုးမဟာမိတ်အဖွဲ့ရဲ့ထက်ဝက်လောက်ဟာအမေရိကန်တပ်ဖွဲ့ဝင်တွေဖြစ်ကြပါတယ်ခင်ဗျာ
။ဒါတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဇော်ဝင်းလှိုင်တို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ်။အခုချိန်ကစပြီးတော့သတင်းလွှာတွေကိုတင်ဆက်ပြီးတော့မှမို့နိုင်ငံတကာသတင်းတစ်ပုဒ်ကိုဥစွာတင်ဆက်ပြီးပါမယ်။တရုတ်နိုင်ငံဟာမြောက်ကိုရီးယားနိုင်ငံကနျူကလ িয়ার လက်နက်ဖျက်သိမ်းရေးလုပ်ငန်းစဉ်အတွက်အားထုတ်မှုတွေနေတယ်ဆိုပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဝေဖန်လိုက်တဲ့အပေါ်မှာတရုတ်နိုင်ငံကဒီလိုပြောလိုက်တာဟာတာဝန်မေ့ရာကြတယ်ဆိုပြီးတော့တုံ့ပြန်လိုက်ပါတယ်။ဒီကြောင်း VOA သတင်းတောက် Victor Vedi ရဲ့သတင်းကိုအခြေခံပြီးကိုကျော်အောင်လင်းကဆက်ပြောပြပေးပါလိမ့်မယ်ခင်ဗျာ
မြောက်ကိုရီးယားရဲ့နျူကလ িয়ার ပြဿနာကိုဖြေရှင်းရေးမှာတရုတ်ဘက်ကထိထိရောက်ရောက်လှုပ်ပိတ်လိမ့်မယ်လို့တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးတင်းမာမှုတွေမဖြစ်ခင်တော့ကမျှော်လင့်ချက်တွေတော်တော်ရှိခဲ့တာပါသမ္မတထရန့်ကမြောက်ကိုရီးယားနဲ့ပတ်သက်ပြီးတော့တရုတ်ကိုဝေဖန်တာဟာတာဝန်မဲ့ရာရောက်ပြီးတော့အခြေအနေမှန်တွေကိုမထင်ဟပ်စေတဲ့ပြောဆိုချက်ပဲလို့တရုတ်နိုင်ငံသားဝန်ကြီးဌာနရဲ့ပြောခွင့်ရအမျိုးသမီးဟွာချွင်ရင်းကပြောပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ဖျက်သိမ်းရေးလုပ်ငန်းမှာတရုတ်ဘက်ကမတက်မကြွဖြစ်နေရတာကတရုတ်နဲ့အမေရိကန်အကြားကုန်သွယ်ရေးတင်းမာမှုတွေဖြစ်နေတာနဲ့လဲဆက်ဆက်လိမ့်မယ်လို့သမ္မတထရန့်ကဆိုပါတယ
် Part of the North Korean problem is caused by our
နောက်ကိုရီးယားပြဿနာမှာအမေရိကန်နဲ့ကုန်သွယ်ရေးမပြေမလည်ဖြစ်နေရပါတယ်အစီအစဉ်ဘဏ်အဖြစ်ပေါ်လာတယ်ရုပ်ဟာအမေရိကန်စီကနေနှစ်စဉ်ဒေါ်လာဘီလီယံ900ရယူနေတာနှစ်အတော်ကြာပါပြီဒါကိုကျွန်တော်တို့ထပ်ပြီးအဖြစ်မခံနိုင်ပါဘူးအမေရိကန်နဲ့မြောက်ကိုရီးယားဆက်ဆံရေးမှာအခက်အခဲပိုပြီးရှိလာအောင်တရုတ်ဘက်ကလုပ်နေပါတယ
်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့သူနဲ့ဆက်ဆံရေးကလူတွေထွေထွေနဲ့တိတ်ပြီးတော့ကောင်းမွန်တယ်လို့လဲသမ္မတထရန့်က Twitter လူမှုကွန်ရက်မှာရေးသားဖော်ပြပါတယ်အခုလိုချိန်မျိုးမှာငွေကုန်ကြေးကျတိတ်များတဲ့အမေရိကန်နဲ့တောင်ကိုရီးယားပူးတွဲစည်းရေးလက်ချက်မှုတွေကိုလှုပ်ရှားအကြောင်းမရှိဘူးလို့လဲသမ္မတထရန့်ကဆိုပါတယ်လာမယ့်နှစ်အတွင်းတောင်ကိုရီးယားနဲ့အမေရိကန်ကြားမှာကြီးမားတဲ့စည်းရေးလက်ချက်မှုတွေလုပ်ဖို့အစီအစဉ်မရှိဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီး Jim Mattis ကပြောခဲ့ပြီးတဲ့နောက်တည့်အကြာမှာပဲသမ္မတထရန့်ကအခုလိုမျိုးပြောခဲ့တာပါဂျပန်နိုင်ငံတိုကျိုမြို့အခြေစိုက်မဟာဗျူဟာလေးလာရေးဖွဲ့ကအကြီးတန်းသုတေသီတူဖြစ်တဲ့ Grant Newsham ကတော့သမ္မတထရန့်ဟာတရုတ်ထက်မြောက်ကိုရီးယားကသူ့အတွက်ပို့ပြီးတော့အရေးကြီးတဲ့သဘောလှုပ်ဆောင်နေတာကိုတွေ့ရတယ်လို့ VOA ကိုပြောပါတယ
်။ I think if one looks at the words carefully, he's saying, boy, how much he would really, really like to not do the exercises.
သမ္မတထရန့်ရဲ့ပြောဆိုရေးသားချက်တွေကစကားလုံးတွေကိုတေချာကယူဆိုင်ပြီးကြည့်တဲ့အခါမစ္စတာကင်ဘက်ကသာပူပေါင်းဆောင်ရွက်မယ်ဆိုရင်တောင်ကိုရီးယားနဲ့စီးရဲလက်ချက်မှုတွေကိုဘလောက်သူမလုပ်ချင်တယ်လဲဆိုတာကိုတွေ့ရပါလိမ့်မယ်။ဒါပေမဲ့မစ္စတာကင်ဘက်ကပူပေါင်းဆောင်ရွက်မှုတွေကမရှိပါဘူး။အဲ့ဒါဆိုရင်စီးရဲလက်ချက်မှုတွေအားလုံးပြန်လုပ်ပါလိမ့်မယ်။အမေရိကန်ဘက်ကတကယ်လိုချင်တဲ့အတိတ်ပဲကဘာလဲဆိုတာကိုလည်းတစ်ဖက်ကပြန်ကြည့်တင်ပါတယ်။ကောင်းတယ်လို့ဆိုရမှာကတော့အစင်လာမရှိပဲလှုပ်လာတဲ့ကိစ္စပါ။မ ညကိုရီးယားဟာတရုတ်ထက်ပိုပြီးအရေးကြီးတယ်လို့သမ္မတထရန့်ကလုံနေတာပါအမေရိကန်ဘက်ကတကယ်တမ်းဘာတွေလုံနေတယ်လဲဘာတွေစဉ်းစားနေတာလဲဆိုတာကိုကျွန်တော်လေ့လာဆန်းစစ်ရပါဦးမယ
်ညကိုရီးယားကိုပြစ်ဒဏ်ခတ်အရေးယူမှုတွေလုပ်ရေးမှာတရုတ်လိုနိုင်ငံမျိုးကထိတိယကျကျပိုပြီးတော့လုံနိုင်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ပြောခွင့်ရအမျိုးသမီးဟေသာနျူးယော့ကဗုဒ္ဓဘုနေ့ကပြောခဲ့ပါတယ်ကိုရီးယားစစ်ပွဲအဆုံးသတ်ရေးနဲ့ညဉ့်ဉန်းရေးကြေညာမှုတွေမတိုင်ခင်မဖြစ်မနေလာရမှာကနျူကလ িয়ার လက်နက်ဖြတ်သိမ်းရေးပဲလို့လဲဟီတာနျူးယော့ကတေချာအောင်ထပ်ပြောပါတယ်နျူကလ িয়ার လက်နက်ဖြတ်သိမ်းဆန်ရပြောဆိုမှုတွေဟာအမေရိကန်ဘက်ကထိရောက်ပြီးတော့လုံလောက်တဲ့ဆောင်ရွက်မှုတွေမရှိလို့အချင်းချောက်ခံနေရပြီလို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုစီကိုမြောက်ကိုရီးယားဘက်ကစာတစ်စောင်ပေးပို့ခဲ့ပါတယ်ဒီစာနဲ့ပတ်သက်ပြီးတော့အမေရိကန်ထိပ်တန်းအရာရှိတဦးပြောတာကတော့ကိုယ့်ဘက်ကတခုခုပေးချင်တဲ့စာနာမရှိရင်တော့သူတို့ဘက်ကလည်းလာမှာမဟုတ်ဘူးလို့ဆိုပါတယ
်ဒါကတော့ကိုကျောင်းလွင်ပြောပြသွားတာဖြစ်ပါတယ်အခုတော့စနေညတရက်လီလိုင်းအစီအစဉ်နဲ့ပတ်သက်လို့ကြီးညာချက်ကိုနားဆင်ကြအောင်ပါခင်ဗျာ
။ဟုတ်ပါရှင်များရှင်။ရခိုင်ပြည်နယ်ရင်းနဲ့ပတ်သက်လို့အနောက်နိုင်ငံတွေကမြန်မာနိုင်ငံပေါ်ဖိအားပေးနေချိန်မှာပဲအိန္ဒိချင်းတရုတ်နိုင်ငံကတော့ဖိအားပေးအရေးယူတာတွေဟာပြဿနာကိုပြေလည်စေမှာမဟုတ်ဘူးလို့သတိပေးနေပါဗျ။မြန်မာနိုင်ငံအပေါ်မတူပွဲပြားတဲ့ပုံစံတွေနဲ့ချင်းကပ်နေကြတဲ့အရှေ့နဲ့အနောက်နိုင်ငံတွေထဲမှာဘယ်သူကအတိုင်းမီအထက်လက်တွေ့အကျိုးများနိုင်ပါသလဲအချက်တဲကြားမှာမြန်မာနိုင်ငံအတွက်မိတ်ဆွေစစ်ဟာဘယ်သူဖြစ်နိုင်သလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်VOA ရဲ့ email လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
စနေညဒိုင်လီလိုက်စီစဉ်မှာပါဝင်ဆွေးနွေးလို့သူတွေအချိန်မီ VO ကိုဆက်သွယ်ကြပါလို့ထပ်မံပြီးတော့တိုက်တွန်းပြရစီခင်ဗျာအခုတော့ဘင်္ဂလားဒေ့ရှ်ဘက်ကသတင်းကိုစပါမယ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဖ်ဆက်ပဇာဒီတာအနီးတစ်ဝိုက်မှာဒုက္ခသည်တွေကအစားအသောက်ချက်ပြုတ်တဲ့နေရာမှာလောင်စာဖြစ်အသုံးပြုဖို့ဆိုပြီးတော့ခံမှန်းကြီးအပြင်တနည်းကိုတစ်ပင်တန်ချိန်900လောက်ခုတ်လဲနေကြပါတယ်အဲဒါကြောင့်အခုခါမှာပတ်ဝန်းကျင်ထိခိုက်မှုမရှိအောင်ထင်းခုတ်ခြင်းရဲ့အန္တရာယ်တွေကိုထိန်းချုပ်နိုင်ဖို့အတွက်တင်နန်းတွေ gas မီးပိုတွေထောက်ပံ့ပေးနိုင်အောင်အစိုးရမှုတွေအဖွဲ့အစည်းတွေကအတူလှုပ်ဆောင်နေကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ဒုက္ခသည်စခန်းကနေ VOA သတင်းတောက် Steve Stanford သတင်းပေးပို့ထားတာကိုကိုရနိုင်ပြောပြပေးပါလိမ့်မယ်ခင်ဗျာ
။ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာထင်းလို့အချက်တွေများလာနေတာကြောင့်အိမ်နာတစ်ဝိုက်ကအစ်စ်ပင်တွေလည်းထင်းဖြစ်ခုတ်ခံရပြီးတော့အလင်းမြန်ပျောက်ကွယ်လာနေပါတယ်။ Fatima Khalam ဟာရင်ဂျာဒုက္ခသည်တူဖြစ်ပြီးထင်းရှားပြီးအသုံးပြုရတဲ့ဆိုးကျိုးတွေကမိသားစုပေါ်မှာထိခိုက်မှုတွေရှိတယ်လို့သူကဘင်္ဂါလီဘာသာစကားနဲ့ပြောပါတယ
်ကျမတို့မှာထင်းမရှိပါဘူးပြီးတော့ကျမတို့တဲထဲမှာချက်ပြုတ်တဲ့အခါမှာတဲကအရန်ပူပါတယ်ထင်းရဖို့အတွက်ကျမတော်ရဲကိုသွားရပြီးတော့နှစ်နာရီကနေသုံးနာရီလောက်ကြာပါတယ်အဲ့လိုသွားတဲ့အခါမှာလဲခြွန်ထက်တဲ့အရာတွေကိုတက်နေမိပြီးတော့နာလဲနာပါတယ
်တောင်ဆောင်တွေဘောကဒုက္ခသည်စခန်းတွေမှာတော့တင်းမြစ်ဒူရအပါဝင်တော်ပြုံးတာတွေကြောင့်မြေပြိုကျမဲ့အန္တရာယ်ကပုံများလာနေပါတယ်အကူအညီပေးရေးအဖွဲ့တွေပေါင်းပြီးတော့ပတ်ဝန်းကျင်ထိခိုက်မှုကိုတပ်တားစေနိုင်မဲ့အင်ဂျင်နှစ်သိန်းလောက်ဆောက်လုပ်ပေးသွားနိုင်ဖို့ရည်မှန်းထားတယ်လို့လဲ UNHCR အဖွဲ့ကစွန့်ရင်ဆိုင်ရာအရာရှိ Michael Eden ကပြောပါတယ
် The refugees are cooking on inefficient
ဒုက္ခသည်တွေဟာရွှွန့်နဲ့လုထားတဲ့မီးဘိုတွေနဲ့ချက်ပြုတ်နေကြပြီးဒါကအလုတ်လည်းသိမ့်မဖြစ်သလိုမီးခိုးလည်းအရန်ထွက်ပါတယ်အဲ့ဒီမီးခိုးကနေကျန်းမာရေးထိခိုက်စေပါတယ်။ဒါကြောင့် LPG သဘာဝတန်ွေ gas ကတန့်စင်တဲ့လောင်စာဖြစ်ပြီးမီးခိုးပြဿနာကိုဖြေရှင်းနိုင်မှာပါ
ကဲဒီဘူအတရတဲ့သူတချို့အနေနဲ့ကတော့အစားအသောက်တွေကိုပို့ပြီးတော့လွယ်လွယ်ကူကူချက်ပြုတ်နိုင်မှာဖြစ်ပါတယ်။နာတာဝန်မွန်ဒိုးကတော့အရင်တုန်းကဆိုရင်သူ့မှာထင်းမရှိတာကြောင့်ရှိတဲ့အစားအသောက်တချို့ကိုပြန်ရောင်းပြရတယ်လို့ဆိုပါတယ
်။အစားအစာနဲ့တခြားလိုအပ်တာတွေကိုထောက်ပံ့တဲ့သူတွေရှိပါတယ်။ကျမစီမာကလူသားတွေအပိုရှိရင်တော့အဲ့ဒါတွေကိုဈေးမှာရောင်းပြီးအဲဒီကရတဲ့ငွေနဲ့ထင်းတွေပိုးပြီးဝယ်နိုင်မှာပါ။တခါတလေတော့ကျမနားမှာရှိတဲ့သူတွေစီကနေထင်းတွေချီရပြီးတော့ကျမအတွက်ကလည်းခက်ပါတယ
်။အကူအညီပေးအဖွဲ့တွေကတော့ LPG gas o နဲ့မိဖို့တွေကိုဒုက္ခသည်စခန်းမှာပို့ပြီးတော့ဖြန့်ဖြူးပေးလာနေတာနဲ့အမျှဒုက္ခသည်စခန်းတွေမှာလည်းအထင်အသုံးပြုမှုတွေရော့ကျပြီးတော့ပတ်ဝန်းကျင်ထိခိုက်မှုကိုတတ်တာလာလိမ့်မယ်လို့မျှော်လင့်နေကြပါတယ်ခင်ဗျာ
။ဒါကတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ဒ ုက္ခသည်စခန်းနေရာတွေမှာဖြစ်ပေါ်နေတဲ့သဘာဝပတ်ဝန်းကျင်ထိခိုက်မှုအခြေအနေတွေအကြောင်းကိုရနိုင်ပြောပြသွားတာဖြစ်ပါတယ်။သောရရှင်များခင်ဗျာရန်ကုန်တိုင်းဒေသကြီးသုံးကွာမြို့နယ်အတွင်းမုဒ္ဓမပင်လယ်ပြင်မှာရောက်ရှိနေတဲ့နိုင်ငံခြားကုန်တင်တင်မောကြီးဟာအမြင်အရဟောင်းနှံနေဖြစ်တာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာတန်တူတန်ဆအဖြစ်နဲ့ထူခွဲဖြစ်စည်းဖြစ်ဖို့တေးလာတာဖြစ်နေတဲ့အကြောင်းရေချောင်းဆိုင်ရာကျွမ်းကျင်သူတွေကပြောပါတယ်။တင်မောပေါ်မှာလူတဦးမှပါမလာပေမဲ့အခုလိုတောင်တင်ရတဲ့အချိန်ထိဘသူမှမတိလိုက်ရတဲ့ဖြစ်ရကြောင်းလုံုံရေးရသတိထားတဲ့လို့ဆိုရပါမယ်။အပြည့်စုံကိုတော့ကိုဇော်ဝင်းလိုင်တင်ပြပေးပါလိမ့်မယ်ခင်ဗျာ
။တုံးကွာနီးကပင်လယ်ပြင်မှာတောင်တင်နေတဲ့ဆမ်ရာတူလန်ဂီဆိုတဲ့တင်မောဟာတင်မောပြက်တင်မောဟောင်းတွေကိုဖျက်ဆီးတဲ့လုပ်ငန်းတွေအများဆုံးလုပ်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုအသွာဆွဲတင်မောကကျိုးပြက်ပြီးအခုလိုတုံးကွာမှာတောင်လာတင်တာဖြစ်နိုင်ကြောင်းမဟာနဒီမာရီတိုင်းကုမ္ပဏီကမန်နေဂျင်ဒါရိုက်တာလည်းဖြစ်ဝိုင်းရင်တင်မောကပတိန်တဦးလည်းဖြစ်တဲ့ဟန်ရီခမောင်ကြီးက VOA ကိုရှင်းပြပါမယ
်။တင်မောကဘင်္ဂလားဒေ့ရှ်ကိုသွားဖို့အတွက်တိုးလုံသွားနေတယ်လို့နားလည်ထားတယ်။တက်ဖို့နဲ့တိုးလုံတယ်ပေါ့။လုပ်ပြီးတဲ့အခါမှာဖြစ်နိုင်ရည်ရှိတာကယာလီဝုဒုဆိုးပြီးတော့မှတောင်တင်သွားတဲ့အခါမှာသူတို့အဲ့ဒီတက်ဖို့ပေါ်မှာတင်မောသားနဲ့ခူရီကပြောင်းပြီးတော့ abandon လုပ်သွားတယ်လို့ယူဆရတယ်။ဘယ်လိုပုံစံကြရတော့တကယ်တမ်း abandon လုပ်မယ်ဆိုရင်လည်းသူတို့တင်မောကသက်ဆိုင်ရာဟိုဟာတွေကိုအကြောင်းကြားပြီးတော့ဒါမှမဟုတ်လို့ရှိရင်လည်းသူတို့ပုံစံကြရရှိရတယ် abandon ship ရဲ့ပုံစံကြရအတိုင်းလုပ်ဖို့လိုတယ်။အဲ့တော့သူတို့တင်မောသားတွေဒါမှမဟုတ်ခူရီရဲ့သူ့ရဲ့စုပ်ဖြစ်ချက်အားနေပြီးတော့ကြောက်အလန့်အနေနဲ့တက်ဖို့ပေါ်ကိုပူးသွားမျိုးလည်းဖြစ်နိုင်တယ်
နောက်ဖြစ်နိုင်ခြေတစ်ခုကတော့ဟောင်းနေပြီဖြစ်တဲ့ဒီတင်မောအတွက်အမကန်ကုမ္ပဏီကနေရော်ကြေးရအောင်တမင်ပင်လယ်ပြင်ထဲမှာစွန့်ပစ်သွားတာလည်းဖြစ်နိုင်တယ်လို့ကပတိန်ဟန်နရီခမောင်ကသုံးသပ်ပါတယ်
။အရင်တုန်းကဒီမျိုးတွေကြတော့ဘယ်လိုလုပ်လဲဆိုတော့ insurance ကနေပြန် claim လုပ်ချင်တာမို့လို့ဘယ်လိုဒါမျိုးကို ground တမင်ကိုလုတ်ပြီးတော့မှအပြန်အလှန်ရှိရှိနဲ့လုတ်သွားတာမျိုးလည်းဖြစ်နိုင်တယ်။ဆိုတော့အကြောင်းချက်တွေကတော့အများကြီးရှိတယ်။အဲ့ဒါကတော့တာမန်တင်မောလုပ်ငန်းမှာဖြစ်လို့ဖြစ်တာရှိနေအရင်ခါအဲ့အတော်ရဒီမျိုးအကြောင်းမကြားပဲနဲ့ခိုးပြီးထွက်သွားတယ်ဆိုတာမျိုးကတော့တို့တော့ကိုဟိုပါဖိလစ်ပစ်ကအင်မတန်နည်းတဲ့စကားတစ်ခုပဲဘယ်ပရိုတိုကောဘယ်ပရိုဗီယာတစ်ခုမှမလိုက်နာပဲလုပ်သွားတာဖြစ်ပါတယ်ပြီးတော့တင်မောလုပ်ငန်းကိုလုပ်နေတဲ့ပုဂ္ဂိုလ်တွေအနေနဲ့တွေးကြည့်မှဆိုလို့ရှိရင်တော့ဒါက mail practice တစ်ခုဖြစ်နေတာတော့တည်ကြတယ
်သက်ဆိုင်ရာရေပိုင်တဲ့နိုင်ငံကိုအတိအပေးအကြောင်းကြားခြင်းမရှိပဲလူတယောက်မှမကြံအောင်တင်မောကိုအခုလိုစွန့်ပစ်သွားတဲ့ဖြစ်ရကထူးဆန်းလွန်နေတယ်လို့ဆိုပါတယ်
အစိုးရရုံးကိစ္စကတော့လူတယောက်မှမရှိတဲ့ကိစ္စကိုပဲဆိုရင်ဒါတင်မလို့อ่ะအဲ့တော့လူတယောက်မှမရှိဘူးမရှိတော့ဘဲနဲ့အဲ့ဒါဒီဟာကအဲ့ဒီလူတွေပဲရောက်သွားလေနံပါတ်1နံပါတ်2ကဘာဖြစ်လို့ဟိုတောင်းတင်နေဆိုရင်တောင်းမှလည်းတခုခုအသက်အန္တရာယ်ကြုံနေဆိုရင်လည်းကျွန်တော်တို့စိတ်ကမှာရှိတယ်ဟာလားဒီလေအားလုံးကသက်ဆိုင်ရာနေကြီးဟိုပါပေါ့မြန်မာပြည်ကမြန်မာပြည်ပိုင်းနဲ့တက်မှာဖြစ်နေရှိကူညီနိုင်မှုအနေထားလေအကုန်ရှိတယ်အဲ့ဒါဒီအားလုံးတစ်ခုကိုမှကြရင်မရှိမရမယ်နဲ့ချက်ပြောင်းနေပြောင်းပျောက်သွားတဲ့ပုံစံကြီးကြတော့တတော်ကိုထူးဆန်းတဲ့ဖြစ်ရတခုရဲ့ခင်ဗ
ျဒီတင်ဘောကိုစစ်ဆေးကြည့်တဲ့အခါအင်ဒိုနီးရှားနိုင်ငံမှာနောက်ဆုံးမှတ်ပုံတင်ထားတာကိုတွေ့ရှိရကြောင်းတုံးကမြို့နယ်တိုင်းဒေသကြီးလွတ်တော်ကိုစလဲဥနေဝင်းက VOA ကိုကြာသာပတိနေ့မှာပြောပြခဲ့ပါတယ
်ဒီတင်ဘောရဲ့နာမည်နဲ့နံပါတ်ကိုချိန်ပြီးတော့သူအနေနဲ့ဆက်ပြီးဆောက်ပြီးခါမှာနောက်ဆုံးပိုင်ဆိုင်ရအင်ဒိုနီးရှားပြည်တော်ကိုပြောပြရမှာဒီအစိတ်အပိုင်းကိုတော့ဘာဆက်လုပ်မယ်ဆိုတော့ဒါရေတက်အစိုးရဘိုင်းနဲ့ရေတက်အာဏာပိုင်းအဖွဲ့အစည်းအတောင်ဖြစ်သွားပြီ
။ရေတက်အပါအဝင်စိတ်ကန်းအာဏာပိုင်းတွေမသိပဲနိုင်ငံခြားမှာမတ်ပုံတင်ထားတဲ့တင်မောတစင်အခုလိုတောင်လာတင်နေတဲ့ဖြစ်ရကြောင်းလုံခြုံရေးအတွက်စိုးရင်စရာရှိတယ်ဆိုတာကိုလည်းကပတိန်ဟန်နရီခမောင်ကထောက်ပြပါတယ
်။နောက်တစ်ခုကတော့တချို့တွေဆွေးနွေးတာလေးတော့ရှိတယ်ပေါ့နော်။အဲ့ဒါတော့ security point of view အဲ့ဒါတော့ belief ကတော့ဟိုပါပေါ့အမတန်ထားရမယ့်ကိစ္စတစ်ခုဖြစ်တယ်အဲ့တော့ case ကတကယ်လို့ Pigilia case ဖြစ်နေတဲ့အတွက် security point ကိုလည်းပဲ short မတွက်မိဘူးတော့အများအရေးကြီးတယ်လို့ကျွန်တော်တုံ့ပြန်ပါတယ်ခင်ဗျာ
VOA ကစုံစမ်းကြည့်တဲ့အခါကုန်တန်ချိန်2000နီးပါးတည်ဆောင်နိုင်ပြီးရေစု9မီတာကျော်ရှိတဲ့ဒီတင်မောဟာ2000တခုနှစ်ခရဲကတိဆောက်ခဲ့တဲ့တင်မောဖြစ်ကြောင်းနဲ့တောင်တုပ်ပင်လယ်ပြင်အတွင်းခုံမောင်းသွားလာနေတဲ့တင်မောဖြစ်ကြောင်းဖော်ပြထားပါတယ်အခုချိန်မှာတော့တင်မောနဲ့သက်ဆိုင်တဲ့အသေးစိတ်အချက်အလက်တွေသိရှိနိုင်ဖို့မြန်မာအာဏာပိုင်တွေဘက်ကစုံစမ်းဖော်ထုတ်နေတယ်လို့သိရပါတယ်ခင်ဗျာ
ဒါကတော့မြန်မာပင်လယ်ဝမှာရောက်ရှိနေတဲ့ဆန်ဆန်ပြပြကုံတင်မောအဟောင်းကြီးနဲ့ပတ်သက်ပြီးတော့တုံးသက်ချက်တွေကိုကုဇော်ဝင်းလိုင်ကစုံစမ်းစူးစီးပြီးတော့တင်ပြထားတာဖြစ်ပါတယ်ခင်ဗျာ
သ
ပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
် View American တန်မြန်မာပိုင်းစီစဉ်ကဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ခရိုင်ဗဒက်ဒေသအတွင်းကအင်တလုံးကိုဩဂုတ်လ29ရက်နေ့ကရဲတပ်ဖွဲ့နဲ့အလုသမားရေးဆိုင်ရာတာဝန်ရှိသူတွေဝင်ရောက်ပြီးတော့စစ်ဆေးခရမှာနေရင်တွင်းမှာပိတ်လောင်ထားပြီးတော့အတ္တမအလုဆေးခိုင်းခံထားရတဲ့အသက်15နှစ်နဲ့30ကြာမြန်မာနိုင်ငံသူ10ဦးကိုဖမ်းဆီးရရှိခဲ့ပါတယ်။အိမ်ပိုင်ရှင်ကိုလည်းတရားမဝင်အတ္တမအလုဆေးခိုင်းမှုလူကုန်ကူးမှုအစရှိတာတွေနဲ့အရေးယူထားပါတယ်။ဒီဖြစ်ပျက်အကြောင်းစုံကိုတော့ VOA သတင်းတော်မတ်အေးမှသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ
။ချင်းမိုင်ဗဒက်ခရိုင်အတွင်းကလူနေအိမ်တစ်ခုရဲ့အိမ်တကားတွေကိုပိတ်ထားပြီးလူမရှိတဲ့ပုံစံမျိုးလုပ်ထားပေမဲ့အထဲမှာလူ10ဦးထက်မနည်းရှိနေပြီးသူတို့ဟာပိတ်လောင်ခိုင်းစီတာခံနေရတာဖြစ်တယ်ဆိုပြီးနေမီအာနာပိုင်တွေကဆိုပါတယ်။ဩဂုတ်လ29ရက်နေ့ကတော့အဲ့ဒီအိမ်တကားတွေကိုချိုးဖျက်ပြီးဝင်ရောက်စစ်ဆေးမှုလုပ်ခဲ့ရမှာအထဲမှာရှိနေတဲ့သူတွေကနောက်သေးကဒတိုင်းကိုကြော်ပြီးထွက်ပြေးခဲ့ပေမဲ့မြန်မာနိုင်ငံသားအသက်မပြည့်သေးတဲ့ကလေးတွေနဲ့အမျိုးသမီး10ဦးကိုဖမ်းဆီးခဲ့ပါတယ်။တချို့ကတော့လွတ်မြောက်သွားခဲ့ပါတယ်။အဲ့ဒီအိမ်ကိုဝင်ရောက်စစ်ဆေးမှုမှာပါဝင်ခဲ့တဲ့ချင်းမိုင်မြို့နယ်အလို့သမားရေးဌာနကတာဝန်ရှိသူအမျိုးသမီးစူအန်းဝမ်ဆဝက်ကတော့အခုလိုပြောသွားပါတယ်
။ဆောမားကခဒဲဖြစ်ပြီးချင်းမိုင်ခါရအခုကထားရှိနေကမ်းလို့ထားပါแล้วก็ไอทางณตอนนี้ที่มาเป็นจากคือบ้านของ
အခုဖမ်းမိတဲ့မြန်မာနိုင်ငံသူတွေဟာတာချီလိတ်မြို့နယ်ဘက်ကနေလာကြပြီးလူကုန်ကူးသူတွေကချင်းတောင်းနဲ့မဲဆိုင်မြို့နယ်တွေကနေတရားမဝင်နီလန်းတွေတုံးပြီးခေါ်လာခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံဘက်ကလူကုန်ကူးသူတွေဟာထိုင်းမှာကလေးတိန်းအလုပ်ရမယ်ဆိုပြီးဆက်သွယ်ပြီးတဦးကိုဗတ်ငွေ4500နဲ့ချင်းမိုင်အရောက်ခေါ်လာခဲ့ကြတာလို့ဆိုပါတယ်။အခုရဲတွေဝင်ဖမ်းတဲ့နေဟာဟိုင်ဆိုခွေးပူလေးတွေတားဖောက်ရောင်းတဲ့လုပ်ငန်းနေရာဖြစ်ပါတယ်။ပိတ်လောင်ခိုင်းစေခံထားရတဲ့သူတွေကတော့တရိတ်ဆန်တားဖောက်ရောင်းတဲ့လုပ်ငန်းတွေကအလုပ်တွေကိုလုပ်ကင်နေရတာဖြစ်တယ်ဆိုပြီးပြောဆိုသွားတာပါ။အခုဖမ်းမိတဲ့မြန်မာနိုင်ငံသူတွေကိုတော့ထိုင်းနိုင်ငံတဲကိုတရားမဝင်ဝင်ရောက်လာတဲ့ဥပဒေနဲ့အရေးယူမှာဖြစ်ပြီးအလို့ရှင်ကိုလည်းလူကုန်ကူးမှုဆိုင်ရာဥပဒေအရတရားစွဲဆိုအရေးယူသွားမှာဖြစ်တယ်လို့လည်းထိုင်းရနာပိုင်းတွေကပြောဆိုခဲ့ပါတယ်ရှင်
။မအေးမှာပြပုထားတဲ့ဒင်းလောက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ View American တန်ကတောက်ကြနေမနေ့ကအစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။မကြခင်ကြားမယ်ဒုတိယပိုင်းနိုင်ွက်အစီအစဉ်မှာတော့အင်္ဂလိပ်စာသင်ခန်းစာနဲ့အတူအပတ်စဉ်အစီအစဉ်တွေကိုနားဆင်ကြရမှာပ
ါ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာအခုဆိုလို့ရှိရင်မြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီအခုမနေ့ပိုင်းမှာအစီအစဉ်မှာပုံမှန်ထုတ်လွှင့်နေတဲ့အတန်လိုင်းနေအပြင်လိုင်းလက်မီတာ190 kHz 1505ပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာတော့မနေ့ခင်းတိုင်းတင်ဆက်ပေးနေကြအင်္ဂလိပ်စာသင်ခန်းစာနဲ့အတူအပတ်စဉ်ကျမ်းမာရေးကဏ္ဍမှာဆိုရင်တော့
တတိယသားစီးနေတဲ့ဇဝင်ကျွတ်တက်ပြီးတော့ပြစ်ဒဏ်များတဲ့တဲမှာလေတချို့ဇဝင်ပါတတ်တဲ့အမျိုးမျိုးရှိတဲ့လူတွေပေါ့အဲ့ဒီမှာသားစီးတောင်းဇဝင်ကျွတ်တက်တယ်မိမတိုင်းတော့မဟုတ်ဘူးအစေးတောက်စားတောက်ပြီးနားလုံးတော့ပါဇဝင
်ဒါကတော့ကျမ်းမာရေးအစီအစဉ်မှာကိုဝင်းမင်းတင်ဆက်ထားတာကိုနားဆင်ကြဖို့ရှိပါတယ်အဲ့ဒါပြင်နေဆက်ဒေသမှာခြေဆိုင်တဲ့တိုင်းသားသတင်းတောက်တွေတင်ဆက်ထားတဲ့သတင်းလောက်ကိုလည်းနားဆင်ရမှာဖြစ်ပါတယ်ဒါပြင်ဒီဟာတွေထုတ်လွှင့်မပြီးခင်အရင်ဆုံးနားဆင်ရမှာကတော့အင်္ဂလိပ်စာသင်ခန်းစာပို့ချချက်ဖြစ်ပါတယ်အမေရိကန်အင်ဂျီယန်အသုံးနှုန်းနဲ့ပတ်သက်ပြီးတော့ဒေါ်လာလတ်တန်းကစီစဉ်တင်ဆက်ပေးနေပါတယ
်ဒီနေ့မြန်မာတွေ့တင်ပြမယ့် idiom အသုံးကတော့
beating a dead horse
ဆိုတာပဲဖြစ်ပါတယ်ဆာလုံးမောင်က beating beating ကရိုက်တာနှက်တာ aDEAD dead theta HORSE horse ကမြင်းဆိုတော့စကပိုက်တစ်ခုလုံးရဲ့လုံကောက်ဒီဘက်ကတော့သေနေတဲ့မြင်းကိုရိုက်တဲ့သဘောပါခိုင်းကျင်လို့သေနေတဲ့မြင်းကိုရိုက်နှက်တယ်ဆိုရင်ရိုက်တဲ့လူသားလက်နာမဲသေနေတဲ့မြင်းကတော့ပြန်အသက်ရှင်လာမှာမဟုတ်တဲ့သဘောဖြစ်လို့အကျိုးမရှိတဲ့သဘောကိုဆက်လုံလို့ရှိရင်ဘာမှကိုယ့်အတွက်ရလတ်မဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါတယ်ကျမတို့မြန်မာမှာလဲချွဲပါဆောင်တီတဲ့တဲ့ရေသွန်းဆိုတဲ့စကားမျိုးလို့ပေါ့အကျိုးမရှိမဲ့ဟာမျိုးမျှော်လင့်ချက်ကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြကြရအောင
် You're beating a dead horse by telling him to quit drinking He'd rather die than stop drinking
သူကိုရက်ဖြတ်ဖို့ခင်ဗျားပြောနေတာလေကုံယုံပါပဲဗျာအချီနီပါသူကအသက်သားအသေးခံသွားမင်းအရက်ဖြတ်မဲ့လူစားမျိုးမဟုတ်ဘူးဗျာလို့အတိအပရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် You're beating a dead horse by telling him to quit drinking He'd rather die than stop drinking
မျိုးလင်းချက်မရှိဘူးဆိုတာကိုသိရနဲ့လေကုံခံအပင်ပန်းခံပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ
Beating a dead horse.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒါကတော့ idiom အသုံးနှုန်းမိနစ်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပြပါတော့မယ်။ဒီတစ်ပတ်ကျမ်းမာရေးအစီအစဉ်မှာဆိုရင်စီးကျိုယောဂနဲ့ပတ်သက်ပြီးတော့တည်ဆုံးမှုချွတ်ချရေးအကြောင်းကိုတင်ပြထားပါတယ်။မြန်မာနိုင်ငံမှာစီးကျူသွေးကျူယောဂက10ရောက်မှ10ရောက်ထိဖြစ်ပွားရလွန်ဖြစ်နေပြီးနောက်ဆက်တွဲယောဂတွေအနေနဲ့တည်ဆုံးမှုကလည်းပုံများလာနေတယ်လို့စီးကျူအထုကူတွေကဒီပေးပြောဆိုနေပါတယ်။ဘာကြောင့်အခုလိုစီးကျူသွေးကျူအဖြစ်များပြီးတော့နောက်ဆက်တွဲယောဂတွေတည်ဆုံးမှုတွေပုံများနေရပါပါလဲ။ရှေ့မှာပိုဆိုးမလာခင်အဓိကဘလို့ကာကွယ်ဖို့ရည်ကြီးနေပါသလဲ။ဒီအကြောင်းကိုမြန်မာနိုင်ငံစီးကျူသွေးကျူယောဂအသင်းရဲ့ဥက္ကဋ္ဌစီးကျူအထုကူဆရာဝန်ကြီးနဲ့ကုန်ဒူးဆောင်ပမောက္ခဒေါက်တာတင်ဆွေလက်ကိုကိုဝင်းမင်းကမေးမြန်းပြီးတော့တင်ပြထားတာနားဆင်ပါခင်ဗျာ
โอเคစီစုသွေးကြိုထုကုဆရာဝန်ကြီးနဲ့ကုန်ဒူးဆောင်ပမောက္ခဒေါက်တာဦးထွန်းစစ်လက်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီစီကြိုယောဂတွေတော်တော်များများအဖြစ်များလာပြီးတော့ဒီစီကြိုကြောင့်တည်ဆုံကြရတယ်လို့ပြောတာတွေလည်းတဖြည်းဖြည်းများလာတဲ့ခါကျတော့ဆရာကြီးအဲ့ဒီအနေထားကဘလို့ဖြစ်နေတာလဲဆရာ
ကျွန်တော်မြန်မာနိုင်ငံမှာကြီးကြီးသေးသေးယောဂါကဖြစ်လို့ကျောက်ကမန်းကြီးဖြစ်နေပါတယ်အဲ့ဒါနဲ့အတူတူသူနဲ့ဆက်ဆက်ပြီးတော့နေတဲ့ယောဂါတွေပေါ့နှလုံးယောဂါကျောက်ကယောဂါတန်ဆာယောဂါဒါတွေလည်းစိုးစရာကောင်းကောင်းအောင်များနေပါတယ်အဲ့တော့ကြီးကြီးသေးသေးယောဂါတွေရာဥရောပစီရင်ပြည်ရောက်ပြီးဒီပေါ့အသက်25နဲ့64နှစ်ကြီးတော်တယ်မှာကျွန်တော်2014ကလောက်ထားတဲ့ business survey ပေါ့ trend ဂျွန်လောက်ထားတဲ့ survey ရဆိုရင်တော်တော်များများကြံပြန့်နေလို့ဖြစ်ပေါ်နေတယ်။ကျွန်တော်ဒီဗီဇိုင်းရာစီးကျူးသွေးယောဂအတင် International Diabetes Federation ကတော်ရင်ကမှာစီးကျူးသွေးယောဂပြပွားနေမှာ6.8%လောက်ရှိနေလို့ခန့်မှန်းထားတယ်။ဒ ဒီလိုရောဂါရှိနေမှန်းသိပြီးတော့ခွန်ဆက်ငားရခဲ့မှာစီးရွတ်ရောဂါရှိလို့ရှိမှန်းမသိရဖြစ်နေတယ်။ဟုတ်ကဲ့ဆရာတော့အခုဒီစီးရွတ်ကြောင့်သေဆုံးရတဲ့အထက်မှာလည်းနောက်ဆက်တွဲခုနကဆရာပြောတဲ့ဒီနှလုံးရောဂါတို့ကြောက်ကရောဂါတို့ကင်ဆာတို့ရှိတာကိုသိမဲ့အနေထားမရှိဘူးထင်တယ်ဆရာ။စီးရွတ်တက်ပြီးသေးသွားတယ်လို့ပဲပြောကြတာပေါ့။ဟုတ်ကဲ့ဆရာတော့
ဒီလိုရောဂါဖြစ်စေနိုင်တဲ့ပုံပြပေါ်နိုင်တဲ့ risk factor ကြီးရှိတဲ့ပြည်ကိုကျွန်တော်ကကြောက်ရွံ့ရမှာကြူပြီးတော့ဒီ risk factor ကြီးကိုစီးရွတ်ရောဂါမဖြစ်တဲ့အောင်တော့ပမာလူဘာမှမရှိတဲ့ကျန်းမာတဲ့လူတွေတက်ဆိုင်နှစ်ဆပို့ပြီးတော့နှလုံးသွေးကြောကျင်းတဲ့ရောဂါပိုဖြစ်ကြတယ်အဲ့တော့စီးရွတ်ဖြစ်နေတဲ့အုပ်စုကစစ်တပ်မှငါးသန်းကကျွန်တော်နှလုံးရောဂါကြောက်ရွံ့ရောဂါကင်ဆာရော
ညလေးကောင်ဒီတစုံနဲ့ပြည့်တဲ့ပုံစံဖြစ်မယ်။ဆီကျူးရေရက်ကောင်လည်းကကွယ်ရောက်မယ်။ဒါပြန်လို့ပြည့်ချင်းနဲ့ယောဂကကွယ်ရောက်မယ်။ကင်ဆာယောဂကကွယ်ရောက်မယ်။နာတာရှိသက်ရှင်လမ်းကြောင်းယောဂတွေကိုလည်းကကွယ်ရရောက်မယ်။အဲ့တော့ဒါကိုကကွယ်ဖို့ဆိုရင်သုံးချက်လုပ်တယ်။တစ်ခုကဘာလဲဆိုတော့ဗမာယူမာဒီရစ်ချက်ကြီးဖြစ်လို့ဘလောက်ကြီးများပြီလဲဆိုတာကိုစာရင်းတွေလုပ်ပြီးတော့ဒီချာကိုကလည်းစဉ်းစားရရင်စောင့်ကြည့်လို့ဆိုရင်ကျွန်တော်ထူထောင်မှုတူတယ်။နံပါတ်၄ကကျွန်တော်ရဲ့ပြည်သူလူထုကိုဒီ risk factor တွေကိုတရညာမထိတွေ့ရအောင်မစားသုံးနိုင်အောင်ကျွန်တော်ကလုပ်ပြီးလို့လုပ်တယ်။နံပါတ်၃ကတော့ဒီ risk factor တွေရနေပြီးစီချုပ်ဖြစ်လာတဲ့လူဆိုတော့နံပါတ်၄ကဖြစ်တဲ့ပြည်သူဆော့စီယာပြည်ပြီးတော့ထိထိရရကုသရေးကိုလုပ်နိုင်အောင်လို့ကျွန်တော်ရဲ့ကျန်းမာရေး system ကိုပြုပြင်ပြောင်းလဲဖို့ကျွန်တော်တို့
ဟုတ်ကဲ့ချစ်စီအများကြီးတင်ပါတယ်ဆရာ
။ဒါကတော့ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျန်းမာရေးကဏ္ဍကိုနားဆင်ကြရတာပဲဖြစ်ပါတယ်။အခုတော့အပတ်စဉ်တိုင်းရင်သတင်းလွှာအစီအစဉ်ကိုလှည့်ပေးကြအောင်ပါ။ BNI အဖွဲ့ဝင်နေကြားဒေသကသတင်းတောက်တွေစူးစီးတင်ပြထားပါတယ်ခင်ဗျာ။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့အိန္ဒိယနိုင်ငံကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကနေချင်းဒုက္ခသည်တွေပြန်ဖို့အရေးကိစ္စကိုရက်ရွှေ့ဆိုင်လိုက်ပြီးချင်းပြည်နယ်ကိုတွားရောက်ပြီးတော့လေးလာဆန်းစစ်သွားမှာဖြစ်ပါတယ်။ဖန်စည်းခံနေရတဲ့အမ်းမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့အမှုကိုစက်တဘာလ10ရက်နေ့မှာအမိန့်ချမှတ်သွားမယ်ဆိုတာနဲ့82ကြိမ်မြောက်မွန်တော်လိုင်းရင်းနဲ့အကြောင်းကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။အိန္ဒိယနိုင်ငံနယူးဒေလီမှာရှိတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR Chief of Mission ဟာချင်းဒုက္ခသည်များပြန်ပို့ဖို့ရေးအင်တာဗျူးကိစ္စကိုရက်ရွှေ့ဆိုင်လိုက်ပြီးချင်းပြည်နယ်ကိုတွားရောက်ပြီးအသေးစိတ်လေ့လာစစ်ဆေးသွားမှာဖြစ်ပါတယ်။ UNHCR တာဝန်ရှိသူတွေဟာနယူးဒေလီမှာရှိတဲ့ချင်း Community ခေါင်းဆောင်တွေနဲ့ဩဂတ်စ်လ24ရက်နေ့ကတွေ့ဆုံပြီးချင်းလူမျိုးတွေရဲ့ပကတိအခြေအနေမှကိုသိရှိနိုင်ဖို့အတွက်ချင်းပြည်နယ်ကိုတွားရောက်ပြီးလည်လာမှုတွေပြုလုပ်သွားမယ်လို့ပြောဆိုကြောင်းချင်းဒုက္ခသည်များကော်မတီဥက္ကဋ္ဌမရမောကပြောပါရယ်ချင်းပြည်နယ်မှာနိုင်ငံရေးလူမှုရေးနဲ့လုံခြုံရေးခြေနေတွေတိုးတက်မှုရှိနေပြီဆိုပြီးမလေးရှားနဲ့အိန္ဒိယနိုင်ငံကိုရောက်ရှိနေကြတဲ့ချင်းလူမျိုးများကိုဒုက္ခတဲ့အဖြစ်ခေါ်လုံခွင့်ပေးတော့မှာမဟုတ်ဘူးလို့ UNHCR ကပြီးခဲ့တဲ့ဇွန်လတုန်းကဆုံးဖြတ်ထားခဲ့တာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးချင်းဒုက္ခတဲ့ဆိုင်ရာအဖွဲ့အစည်းတွေက UNHCR ကိုကန့်ကွက်ဆန္ဒပြမှုတွေလှုပ်ခဲ့ကြသလိုချင်းနိုင်ငံရေးပါတီတွေကလည်းချင်းပြည်နယ်ရဲ့အခြေအနေကိုလေ့လာမှုမရှိဘဲ UNHCR ရဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ခဲ့ပြီးပြန်လည်တုံ့တက်ဖို့တိုက်တွန်းမှုတွေပြုလုပ်ခဲ့ကြပါတယ်
ရခိုင်ပြည်နယ်စစ်တွေကျင်းထောင်မှာဖမ်းဆီးခံထားရတဲ့အိုင်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့ဆိုင်ရေးဆရာဝေဟင်အောင်တို့အမှုကိုစွဲချက်တင်တဲ့မတင်တဲ့ကိုလာမဲ့စက်တင်ဘာလ10ရက်နေ့မှာအမိန့်ချမှတ်မှာဖြစ်ပါတယ်။ဩဂုတ်လ28ရက်နေ့ကစစ်တွေခရိုင်ရုံးမှာနှစ်ဖက်ရှိနေတွေရှောင်လွှဲချက်ပေးခဲ့ပြီးသရေလူဘက်ကစွပ်စွဲထားသလိုဗမာတွေကရခိုင်တွေကိုကျုံလို့သဘောထားတဲ့ဆိုပြီးဒေါက်တာအေးမောင်မပြောဆိုခဲ့ကြအောင်ဒေါက်တာအေးမောင်ရဲ့ရှေ့နေသူဖြစ်သူဦးအောင်ကျော်စိန်ကပြောပါတယ်။ဒေါက်တာအေးမောင်နဲ့ဆရာဝေဟင်အောင်တို့ရဲ့ဟောပြောမှုမူရင်းတန်ပိုင်းတွေကိုတရားရုံးကစစ်ဆေးရမှာလဲတရားလူရဲ့ဆွဲဆိုချက်တွေနဲ့မူရင်းတန်ပိုင်းတွေကိုလဲမှုရှိနေတယ်လို့ဆိုပါရယ်ဒေါက်တာအေးမောင်နဲ့ဆိုင်ရေးဆရာဝင်းဟောင်းတို့ကိုလွန်ခဲ့တဲ့ဇန်နဝါရီလ15ရက်နေ့ကရသေးတောင်မြို့မှာပြုလုပ်ခဲ့တဲ့ရခိုင်အချုပ်အခြာအာဏာကျဆုံးခြင်းဝန်ထမ်းအောင်မွေးဖွယ်ခန္ဓာစာပေဟောပြောပွဲမှာဟောပြောမှုနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်ဆိုရကနိုင်ငံတော်ပုံကံမှုနိုင်ငံတော်အကြီးညိုပြည့်စုံမှုမတရားသိမ်းဆက်သွယ်မှုပုံမှန်တွေနဲ့တရားဆွဲဆိုဖမ်းဆီးထားတာဖြစ်ပါရယ်
ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့မှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့အစိုးရတပ်မတော်တို့အကြားတိုက်ပွဲဖြစ်ပွားခဲ့တာကြောင့်မန်ဆမ်အုပ်စုမှာစစ်ပေးဆောင်30လောက်ရောက်ရှိနေပါတယ်။ဩဂတ်စ်လ28ရက်နေ့မနေ့ပိုင်းကနမ်တူမြို့အရှိဖက်ချမ်းမှာရှိတဲ့ပန်ချမ်အုပ်စုဝင်လူနေအိမ်ခြေ30ကျော်ရှိတဲ့နားပုံရွာနားမှာတိုက်ပွဲဖြစ်ပွားတာကြောင့်ရွာသား90လောက်ဟာနေရာကနေစွန့်ခွာထွက်ပြေးနေရပါတယ်။
28 ရက်နေ့ညနေပိုင်းကမန်ဆမ်အုပ်စုပုံကြီးချောင်းကိုနားပုံရွာသား30ကျော်ရောက်ရှိနေပြီးရွာသား40ကျော်ကတော့တောထဲမှာတင်းရှောင်နေဆဲဖြစ်ပါတယ်။နမ်တူမြို့နယ်မှာပြီးခဲ့တဲ့အပတ်ကပဲပန်လုံအုပ်စုမှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့အစိုးရတပ်မတော်တို့အကြမ်းတိုက်ပွဲဖြစ်ပွားခဲ့တာကြောင့်ပန်လုံအုပ်စု8ရွာကရွာသားတွေတင်းရှောင်ရွာကနေဩဂတ်လ23ရက်နေ့ကပဲနေရက်အတိအသီးပြန်သွားကြတာဖြစ်ပါတယ်။
ADB ကမ္ဘာပံချင်းဝင်နဲ့ကွန်ကရစ်အိမ်တို့သည့်အာရှလက်မစီမံကိန်းအတွက်လိုအပ်တဲ့ကြောက်တွေကိုလွန်ညတောင်မှထုတ်ယူတာနဲ့ပတ်သက်ပြီးဒေသခံတွေကန့်ကွက်ထားတဲ့အတွက်ထုတ်ယူတဲ့အစီအစဉ်ရပ်ထားလိုက်ပြီးဖြစ်ပါတယ်။အခုလိုကြောက်ထုတ်လုပ်မှုရပ်နားလိုက်တဲ့ပတ်သက်လို့လမ်းပြင်ဖို့အချိန်ကျကျလာလို့နေဆက်ကုန်တွေစီစဉ်မှုလမ်းကြောင်းထိခိုက်လာတယ်လို့ပြည်တော်စုခွေးပြူးချက်နဲ့လှုပ်ဆောင်တဲ့စီမံကိန်းဖြစ်တဲ့အတွက်အစဉ်ပြေတဲ့နီလာနဲ့ဆက်လက်လှုပ်ဆောင်နေတယ်လို့ကရင်ပြည်နယ်ဝန်ကြီးချုပ်နန်းခင်ထွေးမြင့်ကဒီလ16ရက်နေ့ကပြောဆိုထားပါတယ်။အဆိုပါလမ်းစီမံကိန်းအတွက် CRPC တရုတ်ကုမ္ပဏီကတာဝန်ယူလုပ်ဆောင်ပြီးလိုအပ်တဲ့ကြောက်တွေကိုလွန်ညတောင်မှထုတ်ယူတဲ့အခါမှာ ADB ရဲ့လူထုကာကွယ်ရေးမူဝါဒနဲ့မကန့်ညီတဲ့အတွက်ကြောက်ထုတ်လုပ်မှုကို ADB ကအခုလိုယာယီရပ်ဆိုင်ခိုင်းတာလည်းဖြစ်ပါတယ်
မွန်ယူနတီကမတီအဖွဲ့ဝင်မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီနဲ့မွန်အမျိုးရပါတီတို့ဥဆောင်ပြီးတတိယအကြိမ်27ရာစုပင်လုံငိမ့်ချရေးညီလာခံကိုပြန်လည်သုံးသပ်ခြင်း review ကောင်းစဉ်နဲ့နိုင်ငံရေးဆွေးနွေးပွဲတရက်ကိုကျင်းပသွားဖို့စီစဉ်နေတယ်လို့မွန်အမျိုးရပါတီအထွေထွေအတွင်းရေးမှူးနိုင်လရီတမကပြောပါရယ်ဩဂတ်လ31ရက်နေ့စက်တင်ဘာလ1ရက်နေ့မှာမော်လမြိုင်မြို့ရှိပိုင်ခိခမ်းမမှာနေရက်တာကျင်းပဖို့လျှော်ထားပြီး AMDP နဲ့ MNP ပါတီတို့မှကိုယ်စားလှယ်ထွက်ဝက်စီစုစုပေါင်း150ဦးခန့်ဖိတ်ကြားသွားမယ်လို့စီစဉ်သူတွေကပြောပါတယ်။ဒီဆွေးနွေးပွဲမှာမွန်ပြည်ပါတီဒုတိယဥက္ကဋ္ဌနိုင်ဟန်သာ UPDJC အတွင်းရေးမှူးအဖွဲ့ဝင်ဒေါက်တာမင်းနွယ်စိုးနဲ့မင်းစရာဦးတို့ကငင်းချမ်းရင်းနဲ့ဖက်ဒရယ်ဆိုင်ရာတို့ကိုဟောပြောဆွေးနွေးကြမယ့်အစီအစဉ်လည်းပါဝင်မှာဖြစ်ပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ဝါကောင်လာပြင်းနေ့မှာကြာရောက်ခဲ့တဲ့82ကြိမ်မြောက်မွန်တော်လိုင်းရင်းနေ့ကိုမွန်ပြည်သက်ပါတီထိန်းချုပ်နယ်မြေတွေမှာကျင်းပခဲ့ကြပါတယ်။မနေ့ကစီရေးပြအခမ်းအနားအတွက်တပ်မတော်ကနေတားဆီးမှုတွေရှိခဲ့ပေမဲ့ဒီနှစ်မှာတော့ဖိအားပေးမှုတွေမရှိဘူးလို့မွန်ပြည်သက်ပါတီဘက်ကဆိုပါတယ်။မိကလျာမွန်ကနေစူးစီးတင်ဆက်ပေးထားပါတယ်။
ဩဂတ်လ26ရက်နေ့မှာကျင်းပခဲ့တဲ့82ကြိမ်မြောက်မွန်တော်လှန်ရေးနေ့ခန္ဓာကိုမွန်လက်နက်ကင်အဖွဲ့တစ်ခုဖြစ်တဲ့မွန်ပြည်သက်ပါတီရဲ့ထိန်းချုပ်နယ်မြေဖြစ်တဲ့ပါတီဗဟိုဌာနချုပ်ရေချောင်ဖျားမော်လမြိုင်ခရိုင်ဌာနချုပ်ကျန်းအင်းစိတ်ကြီးမြို့နယ်တထုံခရိုင်ဌာနချုပ်ကော့ကရိတ်မြို့နယ်ဖျားသုံးစုနယ်စပ်ပလိုက်တွန်ဖိုင်တဝဲခရိုင်ဌာနချုပ်ရေပြည်မြို့နယ်တွေမှာကျင်းပခဲ့ကြပါတယ်ဒီနှစ်မွန်ပြည်သက်ပါတီရဲ့မွန်တော်လှန်ရေးနေ့ခန္ဓာကိုစည်ရပြအလန်တင်ခန်းသားတွေနဲ့ကျင်းပတဲ့နေရာမှာသမတော်ဘက်ကဖိအားပေးမှုတွေမရှိဘူးလို့လေမွန်ပြည်သက်ပါတီတထုံခရိုင်ဥက္ကဋ္ဌနိုင်နေဒူးတံမန်ကအခုလိုဆိုပါတယ
်ဒီနှစ်ကကျွန်တော်တို့အခက်ခဲတော့ဘာမှမရှိပါဘူးအစိုးရတတ်နေပါလေမနှစ်ကသူတို့ကနည်းနည်းဖိအားပေးတာပေါ့လေဒီနှစ်ကတော့ကောင်းကောင်းမွန်မွန်ပဲပြီးဆုံးတော့တာပေါ့လေ
တော်လှန်ရေးနေ့မှာမွန်ပြည်သက်ပါတီကထောက်ပြတဲ့တဘောထားကြေညာချက်မှာတော့ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးဆွေးနွေးဖက်တွေကြား꽈ဟမှုတွေရှိပေမဲ့လည်းဆက်လက်ကြိုးပမ်းသွားမယ်လို့တထုံခရိုင်ဥက္ကဋ္ဌနိုင်နေဒူးရံမန်ကခုလိုပဲပြောပါတယ်
။ဥမာဟိုမြောက်ပိုင်းမဟာမိတ်တွေကသူတို့ကဒီ NCA ကိုပြင်မမလုပ်မယ်ကျွန်တော်တို့ကြတော့ဒီ NCA အသွင်မလုပ်မယ်နောက်ကြံရှိနေတဲ့အဖွဲ့အစည်းငယ်ကတော့ NCA ကိုဟန်ပြင်းနေစေပေါ့ဗျာအဲ့လိုမျိုးအခြေအနေတွေရှိတာပေါ့လေကျွန်တော်တို့ကဆက်လက်ပြီးပြည်တွင်းငင်းချိုင်းရဲ့အတွက်ဝိုင်းဝန်းကြိုးပမ်းပြီးတော့အဖြေရှာရမှာဖြစ်တယ်ဖြေရှာဖို့အတွက်လည်းစိုင်းမြင်နေကြတယ်လေ
မွန်ပြည်သက်ပါတီရဲ့မော်လမြိုင်ခရိုင်မွန်တော်လှန်ရေးနေ့အခမ်းအနားမှာကွန်ပျူတာဖွဲ့တွေကလည်းတနပ်ပြဖောက်မှုမလုပ်ဆောင်ခဲ့ဘူးလို့လေဘိုးကြီးထွန်းထွန်းကမော်မာတာနဲ့အခုလိုပဲပြောသွားပါတယ
်။ဆက်လို့လားတော့ဒီပံပန်းပလတ်တော့တော့နော်မြင်းနိုင်တော့ဆက်ကပုံပေါက်တော့တော့မတော်ငိုရောကျွန်တော်တော
့မော်လမြိုင်ခရိုင်ဘက်မှာတော့စည်ရပြအခမ်းအနားရှိပေမဲ့တနပ်ပြဖောက်တာတော့မရှိဘူး။ပါတီဌာနချုပ်ကလည်းကိုယ်တည်သားနဲ့ကိုယ်အချင်းတွေကန့်ညီအောင်လှုပ်ဆောင်သွားဖို့ညွှန်ကြားလာတယ်
မနေ့တုန်းမွန်ပြည်သက်ပါတီရဲ့မွန်တော်လှန်ရေးနေ့ခန်းနာမှာစီရေးပြခြင်းနဲ့တနပ်ပြဖောက်ကွန်ပျူတာမလုပ်ဖို့တပ်မတော်ကနေဟာတာခဲ့ပါတယ်။မွန်ပြည်သက်ပါတီရဲ့တော်လှန်ရေးနေ့သဘောထားထုတ်ပြန်ချက်မှာတော့မွန်မျိုးသားတို့ရဲ့ခေတ်ဆက်ဆက်ဆင်နွှဲလာတဲ့တော်လှန်ရေးပန်းနိုင်ဖြစ်တဲ့ဖက်ဒရယ်ဒီမိုကရက်တစ်ပြည်ထောင်စုတည်ဆောက်ရေးအတွက်ဆက်လက်တိုက်ပွဲဝင်သွားမယ်လို့ဖော်ပြထားတာကိုတွေ့ရှိရပါတယ်။မွန်ပြည်သက်ပါတီဟာဒီနှစ်ဖေဖော်ဝါရီလမှာမြန်မာအစိုးရနဲ့ NCA ပြည်ရစာချုပ်လက်မှတ်ရေးထိုးထားတာဖြစ်ပါတယ်ရှင
်။ဆက်ပြီးတော့မွန်ပြည်သက်ပါတီအပြင်ပြည်တွင်းနေမွန်လူငယ်တွေနဲ့တန်ဃာတော်တွေဦးဆောင်ပြီး82ကြိမ်မြောက်မွန်တော်လှန်ရေးနေ့ကို Muro Mio, Piana Gong Jangwe, Azani Goma, Siga, Tamiaswa, Jimba Gejavare, D. Janguro, Mies Nangani, Susie Denset, Beat Havare.
Wakang Labini, Okaulan, Nasachayani, Majayaude, Concert the Jamia, Montolan Yepo Kanaku, Pit Mimachine, Monungere Usambiro, Mombine, Muro Mune, Winsaint Toya, Tadana Wind Hega, Azani Goma, Jimba Kebi, Nene Yaka, Monlunga, Tanjo, Teo Kebare.
มนตรลายเนี่ยกูลุงเอรุอุสังจิมบายะเรยูเยเจกูป้อยจิมบายะกอมติกาวซอมဖြစ်တဲ့မင်းစံဒီဥကအခုလိုရှင်းပြပါတယ်အဲ့ဒါဆိုတော့အသက်ကိုလည်းချိုးရတဲ့ခဲ့ပြီအာအမျိုးသားလူမျိုးကြီးတွေအဲ့တော့ပိုက်ပွဲဝင်ရောက်ခံခဲ့တဲ့အာကျွန်တော်တို့ကာရဝတ်ပြည်ကြံရဲ့လေးထားတဲ့အနေနဲ့အာသူတို့ဂျိုးပန်းထားတဲ့အာအရာတပြကိုကျွန်တော်တို့ခင်မှာပန်းစာရောက်ဖို့
ဒီလိုကျိုးပန်းခဲ့တဲ့အဲတော့ဟာရေးရဲ့အသီးအဖွဲ့ဒီလိုကျွန်တော်တို့ဖိန်တိန်ဖြစ်တဲ့အနေနဲ့အဲဒါကျွန်တော်တို့ပြီးရောက်ပြီးတော့ပွဲလောက်ရချင်းဖြစ်ပါတယ်မွန်လူငယ်တွေဥဆောင်ပြီးပြည်တွင်းမှာမွန်တော်လှန်ရေးနေ့ခန္ဓာကျင်းပလာတာဟာဒီနှစ်ပါဆိုရင်17နှစ်ရှိခဲ့ပြီဖြစ်ပါတယ်မွန်တော်လှန်ရေးနေ့နဲ့ပတ်သက်ပြီးမွန်ပြည်နယ်လှတ်တော်သူဥက္ကဋ္ဌဒေါက်တာအောင်
တော့ကျွန်တော်တို့ဒီနေ့လာတာအဲ့ဒီဂုံကျေးစုတွေကိုကျွန်တော်တို့အောင်းမေးသတိရပြီးတော့လာတော့အလေးပြုတ်တယ်လာတော့ကျွန်တော်တို့အယူသည်ပြည့်ပြည့်ခန်းနာဆိုတော့သူတို့ရဲ့စူးစမ်းမှုကဒီကနေ့အထိကျွန်တော်တို့ပြီးပြတဲ့ခရီးစဉ်တော့မရောက်သေးဘူးအဲ့တော့ရှေ့ဆက်ရမယ့်ခရီးစဉ်မျိုးရှိတယ်ဒီမိုကရေစီအပြည့်ဝရဖို့ပေါ့နော်ပြည့်ဝတဲ့ပြည်တွင်းစနစ်ရဖို့ဆိုရင်ကျွန်တော်တို့အားလုံးစီစီလုံးလုံးနဲ့တွားဖို့လို့
ဒီနေ့မွန်တော်လိုင်းရဲနဲ့ဆောင်ပေါဖြစ်တဲ့တွန်လိုင်းရဲမှလွတ်လပ်မည်ဆိုတဲ့စကားကိုမွန်ပြည်နယ်ဆိုရကဖျောက်ခိုင်းခဲ့ပါတယ်1948ခုနှစ်လွတ်လပ်ရေးရပြီးနောက်မွန်မျိုးသားတွေကိုကံကြမ္မာကိုဖန်တီးခွေရရှိဖို့အတွက်ဖတ်စပလအစိုးရထံဥပဒေပေါင်းတွင်နှစ်ရှည်လမြတောင်းဆိုခဲ့ပေမဲ့မရခဲ့လို့1948ခုနှစ်ဝါကောင်လပြည့်နေ့မှာမွန်လူငယ်တွေကနေမော်လမြအရှိပချံဇာတပင်ကျေးရွာရှိရဲစခန်းအပါဝင်ဂျိုင်းမြကန်းတလျှောက်ရှိကျေးရွာကြီးတွင်မှရှိတဲ့ကာကွယ်ရေးလက်နက်တိုင်းများကိုစီးနှင်းသိမ်းပိုက်ခဲ့ရာမှမွန်တော်လိုင်းရဲအစပြိုးခဲ့ပါတယ်။မွန်တော်လိုင်းရဲအစပြိုးခဲ့တဲ့ဝါကောင်လက်ပြင်းနေကိုမွန်တော်လိုင်းရဲနေ့အဖြစ်သတ်မှတ်ပြီးမွန်ပြည်သက်ပါတီနဲ့မွန်လူငယ်တို့ကနေနှစ်စဉ်နှစ်တန်းကျင်းပလာခဲ့ပါတယ်။
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။အိန္ဒိယနိုင်ငံကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR Chief of Mission ဟာချင်းဒုက္ခသည်များပြန်ပို့ဖို့အရေးကိစ္စကိုရက်ရွှေ့ဆိုင်လိုက်ပြီးချင်းပြည်နယ်ကိုတွားရောက်ပြီးလေ့လာစစ်ဆေးသွားမှာဖြစ်ပါတယ်။ဖမ်းဆီးခံရတဲ့အမျိုးနယ်ပြည်သူ့လူတော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ရဲ့အမှုကိုလာမယ့်စက်တမလ10ရက်နေ့မှာအမိန့်ချမှာဖြစ်ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ VOE ရဲ့တောက်ကြနေမနေ့ကအစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ပြီးတော့ထုတ်လွှင့်တော့မှာဖြစ်ပါတယ်ကဲ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ခင်ဗျာ
။အစိုးရတက်တွေဖမ်းဆီးသွားတာကိုနောက်ဆုံးတွေ့လိုက်ရတဲ့အမျိုးသားဒါမှမဟုတ်အမျိုးသမီးကိုပျောက်ဆုံးတော့မဲ့သူတယောက်ဖြစ်နေတွေ့ထားကြတယ်လို့ Human Rights Watch လူခွင့်ရေးအဖွဲ့ကြီးကပြောပေမယ့်အာဏာပိုင်တွေကတော့ဒီလူကိုသူတို့ဖမ်းဆီးခဲ့တယ်လို့ဝန်မခံတာဒါမှမဟုတ်အဖမ်းခံရသူရဲ့ကံကြမ္မာနဲ့ပတ်သက်ပြီးအချက်လက်တစုံတရာထုတ်ပေးဖို့အတွက်ငင်းစင်တာတွေလှုပ်လို့ရှိပါတယ်။ဒီလိုအဖြစ်မျိုးကိုစီးရီးယားမှာ2017ခုနှစ်အစောပိုင်းတနိုင်ငံလုံးအတိုင်းအတာနဲ့အုံကြွမှုကြီးစတင်ဖြစ်ပွားပြီးကလေးကတွေ့နေရပါတယ်။အစိုးရအကျဉ်းထောင်တွေမှာထောင်နဲ့ချီတဲ့လူတွေပျောက်ဆုံးကုန်ပြီးအများစုကတော့သတင်းအစနာတော့မကြရတော့ပါဘူး။ပျောက်ဆုံးသွားသူတွေရဲ့မိသားစုဝင်တွေကသူတို့နဲ့ပတ်သက်ပြီးထပ်တလဲလဲမေးကြပေမဲ့စီးရီးယားအာဏာပိုင်တွေကဒီအဖမ်းခံရသူတွေဒါမှမဟုတ်သူတို့ထိန်းသိမ်းထားခြင်းကနောက်ဆုံးတွေ့လိုက်ရသူတွေနဲ့ပတ်သက်ပြီးသူတို့ဘာမှမသိရကြောင်းပုံမှန်ညင်းဆိုလေးရှိပါတယ်။ဒီနှစ်မေလအထိဒီလိုညှင်းဆုံမှုတွေရှိနေပေမဲ့မေလမှာစပြီးစီးရီးယားအာဏာပိုင်တွေကအယက်သားမှတ်ပုံတင်မှုကိုစစ်ဆေးရမှာ2017ကစပြီးပျောက်ဆုံးဒါမှမဟုတ်အဖမ်းခံရသူထောင်ပေါင်းများစွာတေဆုံးခဲ့တယ်ဆိုတာသွားတွေ့ရပါတယ်။တေဆုံးရတဲ့အကြောင်းရင်းကလည်းနှလုံးရောဂါဖြစ်ကြောင်းမကြာခဏ CNN မှာဖော်ပြထားတာပါ။စီးရီးယားအာဏာရှင်ရဲ့နောက်ဆုံးကြေညာချက်ကနေ နိုင်ငံတကာအတိုင်းဝိုင်းကကာလတန်ရှိတန်တရားဖြစ်နေတဲ့ကိစ္စဖြစ်တဲ့ထောင်နဲ့ချီတဲ့နိုင်ငံချင်းတောင်းရဲ့ဖန်ခံရစဉ်တည်ဆုံနိုင်မယ်ဆိုတာကိုအတည်ပြုခဲ့ရမှုဒါကိုဘယ်တော့မှမပြောင်းနိုင်မှာမဟုတ်ပါဘူးတိုင်းနဲ့ချီတဲ့အရတားတွေရဲ့နိုင်ငံရေးပြုပြင်ပြောင်းလဲဖို့တောင်းဆိုတာလွတ်လပ်ခွင့်ရပိုင်ခွင့်ဆန်ရတရားဝင်လုပ်ပိုင်ခွင့်တွေရဖို့အကြမ်းမဖက်တောင်းဆို
ကျွန်တော်တို့ရဲ့အဖွဲ့ကြီးရဲ့အစင်ခန်းစားမှာလဲအနည်းဆုံးစီးရတဲ့သိန်း1000ခန်းထောင်လောက်လူမှုအုံချွမ်းမှုစတင်ကစပြီးဖန်ခန်းလာဓမ္မမှုပျောက်သွားတာကြောင့်ရတယ်လို့ဖော်ပြထားပြီးဒီထက်ကအများစုကိုအကျဉ်းထောင်တွေထဲမှာအာဏာရှင်ကထိန်းသိမ်းထားမယ်လို့ယုံကြည်ကြောင်းနဲ့အဲ့ဒီထောင်တွေမှာအစိုးရတာဝန်ရှိသူတွေကနှိပ်စက်တပ်ဖြတ်ပြီးအာဆက်အုပ်ချုပ်မှုတွေစတင်မှုမှန်မြတ်ကိုအတန
ီးစီးရီးယားအာဏာရှင်ကိုကဘာကဆက်ပြီးရှုံချမှုနဲ့အပြစ်ရှိတဲ့အရာရှိတွေကိုတရားရုံးမျိုးစုံမှာတရားစွဲနိုင်အောင်ပံ့ပိုးပေးနေတယ်လို့လည်းဟက်သန်နယူးယောက်ကပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အာဏာရှင်အဆက်အစိုးရရဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုပြင်းပြင်းထန်ထန်ဆက်လက်ရှုံချမှာဖြစ်တယ်လို့အဖမ်းခံရသူတွေအတွက်လည်းတီးခြားလွတ်လပ်တဲ့စောင့်ကြည့်ဖွဲ့တွေတော့ရောက်ကြည့်ရှုခွင့်ရဖို့အပါအဝင်နိုင်ငံတကာဥပဒေစံသတ်မှတ်ချက်တွေနဲ့အညီလုပ်ဖို့အတွက်တောင်းဆိုနေတာပါ။အမေရိကန်ပြည်ထောင်စုအနေနဲ့နိုင်ငံတကာအတိုင်းအဝန်းနဲ့အတူလက်တွဲပြီးဒီဆိုရတဲ့သူတို့ရဲ့လှုပ်ဆောင်မှုတွေကိုစုံစမ်းစစ်ဆေးမှုတွေလုပ်ပြီးကျူးလွန်သူတွေတာဝန်ခံမှုရှိလာစေဖို့အတွက်ဆက်လက်လှုပ်ဆောင်သွားမှာဖြစ်ကြောင်းလည်းပြောပါတယ
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။တော်ရရှင်တို့ခုကြားခဲ့ရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOE အာဘမဟုတ်တဲ့အကြောင်းထပ်မံပြီးတော့အတိပေးအပ်ပါတယ်ခင်ဗျာ။ VOE ကအခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ထုတ်လွှင့်ပေးသွားမှာပါ VOA ရဲ့တောက်ကြနေမနေ့ခင်းအစီအစဉ်ဒီဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါလိမ့်မယ်ခင်ဗျာ
ဘလုံးသူအမေရိကန်ထက်လွတ်တော်မှဂျွန်မက်ကင်းကိုဗီယက်နမ်အဖွဲ့အစည်း200ကျော်ကကိုယ်စားလှယ်တွေနဲ့တခြားလူပုဂ္ဂိုလ်တွေဟနွိုင်းမြို့တော်ကအမေရိကန်တန်ယုံမှဒီသတင်းပတ်တင်တွားရောက်ဂုဏ်ပြုလို့ဆက်ကြတယ်လို့ဗီယက်နမ်အစိုးရပိုင် VNA သတင်းဌာနနဲ့ထင်းတုပ်သတင်းဌာနတို့ရဲ့သတင်းတွေမှာဖော်ပြထားပါတယ်။အဲဒီလိုတွားရောက်ဂုဏ်ပြုလို့ဆက်ကြတဲ့အထက်မှာဗီယက်နမ်ထိပ်တန်းခေါင်းဆောင်တွေဗီယက်နမ်ကွန်မြူနတီပါတီဘူကော်မတီပြည်ပဆက်ဆံရေးကော်မရှင်ဝန်ကြီးဌာနတွေအစိုးရဌာနတွေအဖွဲ့အစည်းတွေနဲ့ VNA အမေရိကန်အဖွဲ့ကကိုယ်စားလှယ်တွေပါဝင်တယ်လို့ဗီယက်နမ်ပြည်တွင်းသတင်းတွေမှာဖော်ပြပါတယ်။ဒီဘောနိုင်ငံကအင်ရှင်မြေလက်ခံကျင်းပတဲ့ဤပညာနယ်စီးပွားရေးကဏ္ဍပေါင်းစုံပူးပေါင်းဆောင်ရွက်မှုဆိုင်ရာဘင်္ဂလားပင်လယ်အော်လို့ဆိုအစီအစဉ်လို့ဆိုရမယ် BIMSTEC ထိပ်သီးအစည်းအဝေးကိုကာထမန်ဒူးမြို့တော်မှာကြာသပတေးနေ့ကစလို့တနေ့ကြာကျင်းပနေပြီးမြန်မာသမ္မတဦးဝင်းမြင့်လင်တက်ရောက်နေပါတယ်အစည်းအဝေးတွင်စီးပွားရေးဆိုင်ရာပူးပေါင်းပူးပေါင်းဆောင်ရွက်ကြဖို့ခေါင်းဆောင်တွေဆွေးနွေးဖို့ရှိတယ်လို့ဒေတာတွင်လျှက်စစ်တားအလိုင်းထိစပ်မှုဆိုင်ရာသဘောတူညီချက်တရက်ကိုလည်းလက်မှတ်ရေးထိုးဖို့ရှိပါတယ်ဒီသဘောတူညီချက်အရဆိုရင်တော့သက်ဆိုင်ရာနိုင်ငံတွေကြားမှာစွမ်းအင်အရောင်းဝယ်လုပ်ဖို့လမ်းပွင့်သွားမှာဖြစ်ပါတယ်ထိုင်းနိုင်ငံမှာကိုလုံဝင်းလျှောက်ထားတဲ့ဗီယက်နမ်နဲ့ကမ္ဘောဒီးယားနိုင်ငံတွေကတော်မော်တိုင်းရင်းသားလူနည်းစုဝင်160ကျော်ကိုထိုင်းအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းထားတဲ့ပုံစံနဲ့အကြောင်းလူခွင့်ရေးလူရှားသူတွေကပြောပါတယ်။သူတို့အနေနဲ့သူတို့မူရင်းနိုင်ငံတွေကိုပြန်ပို့ခံရရင်အဲဒီမှာအပြည့်အစုံအရေးယူခံရနိုင်တယ်လို့လည်းပြောပါတယ်။အင်္ဂလန်ပရီးမီးယားလိဘောလုံးပြိုင်ပွဲဝင်မန်ချက်စတာယူနိုက်တက်အသင်းရဲ့နီးပါးဂျိုဆီမိုရီညိုကသူ့အသင်းရဲ့ရှုံးပွဲတွေနဲ့ပတ်သက်ပြီးအခုချိန်ဟာစင်မချမ်းမြုပ်ွယ်ရုန်းကန်နေရတဲ့အချိန်ဖြစ်မနေဘူးလားဆိုတဲ့သတင်းတော်ရဲ့အမေးကိုပြန်ဖြေတာမှာပွဲမစခင်ကျွန်တော်လို့သူလူမျိုးတရင်တွေဖတ်တာကိုခင်ဗျားလုပ်မယ်ဆိုရင်မြန်မာနိုင်ငံကိုကြည့်လိုက်ပါအဲ့ဒါကမှစေမချမ်းမြုပ်ွယ်ရုန်းကန်နေရတဲ့အခြေအနေဖြစ်တယ်လို့ပြောသွားပါတယ်ခင်ဗျာ
ထိတက်ရောက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာတော်တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လင်းဖြစ်ပြီးတော့အသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒေရော့စမစ်ဖြစ်ပါတယ် VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်နိုင်ငံတကာကတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုကျေးဇူးတင်ပါတယ်ကိုရော့စိတ်ပါရွှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆံမိုးပြီပါ
This program has come to you from the Voice of America, Washington.